Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American တိုင်းရဲ့2020ပြည်စက်တင်ဘာလ16ရက်နေ့ဗုဒ္ဓဟူးနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်6နိုင်က90 line to meter 2440 51နဲ့ line to meter 190တို့ကနေထုတ်လွှင့်ပေးနေပါပြီ။ဗုဒ္ဓဟူးနေ့မနက်ခင်းနောက်ဆုံးရသတင်းတွေကိုကိုဝဲမင်းနဲ့အတူကျွန်တော်ရဲမထွန်းကတင်ဆက်ပေးတော့ပါမယ်။COVID-19 ကူးစက်မှုမြင့်တက်နေတာကိုဥရောပနိုင်ငံတွေကြုံတွေ့နေရချိန်မှာပဲဥရောပတိုက်အတွက် COVID-19 တိုက်ဖျက်ရေးဆုံးဖြတ်ဖို့တောချက်ကြတဲ့အချိန်ရောက်လာပြီလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါတယ်။ဥရောပနိုင်ငံတွေအနေနဲ့ကျောင်းတွေရုံးတွေမှာလုပ်ငန်းဆောင်တာတွေပြန်လည်စတင်တော့မှာဖြစ်လို့ဆုံးဖြတ်ချက်ချမဲ့အချိန်အခိုက်အတန့်ကိုရောက်နေပြီဖြစ်ကြောင်းနဲ့ကူးစက်မှုနှုန်းမြင့်တက်လာမှာတေချာကြောင်း WHO ရဲ့အရေးပေါ်အခြေအနေထုတ်ပြန်ကာကွယ်ဆိုင်ရာညွှန်ကြားရေးမှူး Michael Ryan ကပြောပါတယ်။ယောဂတန်အလွယ်တကူခံစားနိုင်ရသူတွေကိုအကာအကွယ်ပေးဖို့နဲ့ကျွန်တော်တို့ရဲ့ကလေးတွေကြောင်းပြတ်နိုင်ဖို့အရေးတစ်ခုကိုတပြိုင်တည်းဘယ်လိုလှုပ်ဆောင်ပေးနိုင်မလဲလို့လည်းသူကမေးခွန်းထုတ်လိုက်ပြီးတခုခုကတော့ shopping ဈေးရမှာဖြစ်တယ်လို့ပြောပါတယ်။ဒီမေးခွန်းအတွက်လွယ်ကူတဲ့အဖြေမရှိပေမဲ့အသက်ကြီးရင်သူလူကြီးတွေနဲ့ငယ်ရွယ်သူတွေအတွက်တခုခုကိုဆုံးဖြတ်ဖို့လိုအပ်လာကြောင်းနဲ့အရွယ်ရောက်ပြီးသူတွေနဲ့ကလေးငယ်တွေရဲ့အကျိုးစီးပွားအကြောင်းရွေးချယ်ဖို့လိုအပ်လာပြီဖြစ်တယ်လို့လည်းသူကပြောပါတယ်။ဒါကြောင့် night club တွေနဲ့ဘားဆိုင်တွေပြတ်ဖွင့်ဖို့ကအရေးကြီးသလား၊ကလေးတွေကြောင်းပြန်တက်ဖို့ကအရေးကြီးသလားဆုံးဖြတ်ဖို့လိုအပ်လာကြောင်းလည်းသူကပြောပါတယ်။ပြီးခဲ့တဲ့တောက်ကြာမီကဥရောပမှာတရက်တည်းအများဆုံးကူးစက်မှု9400ဒီပါရှိခဲ့ကြောင်း WHO ကမှတ်တမ်းတင်ထားပါတယ်။Arab နိုင်ငံဖြစ်တဲ့ Arab ဆိုဝါမြတ်ပြည်တော်စု UAE နဲ့ Bahrain နိုင်ငံတို့နဲ့ Israel နိုင်ငံပုံမှန်တန်တမာဆက်ဆံရေးထူထောင်တဲ့လက်မှတ်ရေးထိုးပွဲအခမ်းအနားကို American သမ္မတ Donald Trump က Asian ဖြစ်အင်္ဂါနေ့ကလက်ခံကျင်းပပေးခဲ့ပါတယ်
။ We're here this afternoon to change the course of history.
အမိုင်းကြီးစီးကြောင်းကိုကြောင်းလက်ဖြစ်ဖို့ကျွန်တော်တို့အားလုံးဒီနေ့ဒီနေရာမှာရောက်ရှိနေတာဖြစ်ပါတယ်။ဆန်သူနဲ့အတော်ကြာပြိပကတွေနဲ့သဘောထားကွဲပြားမှုတွေကြုံတွေ့ခဲ့ရပြီးတဲ့နောက်တင့်တွင်တဲ့အရှိလေပိုင်းဒေသရဲ့အာယုံဦးကိုဒီဂရီပတ်တန်းတင်နိုင်ခဲ့ပါပြီ။ဒါဟာဒီကောင်းဆောင်၃ရဲ့ရဲစွမ်းတက်တီကြောင့်ပဲဖြစ်ပါတယ်။အရင်ကဒီလိုသဘောတူညီချက်မျိုးတစ်ခုပဲရဘူးတာဖြစ်ပေမဲ့အခုတော့နောက်ထပ်သဘောတူညီချက်တွေလာပါလိမ့်ဦးမယ်လို့သမ္မတ ထရမ့်ကပြောပါတယ်။သမ္မတ ထရမ့်ရဲ့ရှေ့မောက်မှာ Israel ဝန်ကြီးချုပ် Benjamin Netanyahu, UAE နိုင်ငံခြားရေးဝန်ကြီး Abdullah bin Zayed နဲ့ Bahrain နိုင်ငံခြားရေးဝန်ကြီး Abdul Latif bin Rashid Al Sayani တို့ American သမ္မတ အင်ဖြူရောမှာ Abraham Edgar ဆိုခေါ်တဲ့တန်တမာဆက်ဆံရေးထူထောင်တဲ့သဘောတူစာချုပ်ကိုလက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ်။အခုလိုတန်တမာဆက်ဆံရေးထူထောင်မှုဩဂုတ်လ13ရက်နေ့က Israel နဲ့ UAE နိုင်ငံတို့အကြားကနဦးသဘောတူညီခဲ့တာဖြစ်ပြီးပြီးခဲ့တဲ့တောက်ကြာနေ့ကမှ Bahrain နိုင်ငံကလည်း Israelနိုင်ငံကိုတည်ဝင်အသီးမှပြုမှာဖြစ်တယ်လို့ကြေညာခဲ့တာဖြစ်ပါတယ်။ Israel Palestine နိုင်ငံတရှိရေးမူဝါဒနဲ့ Israel နဲ့တုံ့တွဲပြီး Palestine နိုင်ငံထူထောင်မှုလိုအပ်တယ်ဆိုတဲ့အချက်တွေကို Israel နဲ့တည်ဝင်ဆက်ဆံရေးထူထောင်ရမှာကြိုတင်သတ်မှတ်ချက်တွေအဖြစ်ပင်လယ်ကွေ့ Arab နိုင်ငံတွေကကာလကြာရှည်စောက်ကင်ထားခဲ့တာဖြစ်ပါတယ်။ Palestine ဝန်ကြီးချုပ် Mohammed Shatta ရဲကတော့ Abraham Edgards ကိုလက်မခံဘဲပြစ်တင်ရှုတ်ချလိုက်ပြီးအာရဗ်နိုင်ငံတွေရဲ့အမှုန်ကျတဲ့နေ့တနေ့လို့ခေါ်ဆိုလိုက်ပါတယ်။အခုလို Washington DC မြို့တော်မှာအာရဗ်နိုင်ငံနဲ့ Israel နိုင်ငံတို့အကြားပုံမှန်ဆက်ဆံရေးထူထောင်ဖို့လက်မှတ်ရေးထိုးနေချိန်မှာပဲဂါဇာကမ်းမြောင်ဒေသကနေ Palestine Hamas အဖွဲ့ကပြစ်လွတ်တဲ့ Rocket ဒုံးကျည်နဲ့စီး Israel နိုင်ငံဘက်ကြားရောက်ပောက်ကွဲလို့လူ2ဦးဒဏ်ရာရရှိသွားတယ်လို့ AFP သတင်းကပြောပါတယ်။ American Dollar Billion 200တန်ဖိုးရှိတဲ့တရုတ်ကုမ္ပဏီစီးရေးပေါ် American တို့ကသွင်းကုန်ခွန်ချမှတ်ထားတာဟာတရားမဝင်ကြောင်းကမ္ဘာကုန်သွယ်အဖွဲ့ WTO ကအင်ကာနီကဆုံးဖြတ်ချက်ချမှတ်လိုက်ပါတယ်။ညာနာပစ္စည်းခိုးယူတာနဲ့နှိပညာလွှဲပြောင်းယူတာလို American ချိုးစီးပွားကိုထိခိုက်စေတာတွေကိုတရုတ်တို့လှုပ်ဆောင်နေတဲ့ဆိုတော့ American ရဲ့တိုင်ကြားချက်ကိုလက်မခံဘဲ WTO ရဲ့အငင်းပွားမှုဖြေရှင်းရေးအဖွဲ့ကအခုလိုဆုံးဖြတ်လိုက်တာဖြစ်ပါတယ်။ WTO က American တို့နဲ့ပတ်သက်လာရင်တရားမျှတမှုမရှိဘူးလို့ American သမ္မတ Trump ကထထလဲလဲပြောနေခဲ့တာပါ။နှိပညာပိုင်းဆိုင်ရာနယ်ပယ်မှာ American တို့ရဲ့အချိုးစီးပွားကိုထိခိုက်စေတဲ့တရုတ်တို့ရဲ့ပြုမှုလှုပ်ဆောင်ချက်တွေကို WTO ကရက်ဆိုင်သွားအောင်လုပ်မပေးနိုင်ဘူးဆိုတာကိုဒီဆုံးဖြတ်ချက်ကပြသလိုက်တာဖြစ်တယ်လို့လည်း American ကုန်သွယ်ရေးကိုယ်စားလှယ် Robert Light တိုင်စာကကြေညာချက်ထုတ်ပြန်ပြောကြားခဲ့ပါတယ်။ Mexico ပင်လယ်ကွေ့ကမ်းလွန်ပင်လယ်ပြင်ကနေကုန်းတွင်းပိုင်းကိုတဖြည်းဖြည်းရွှေ့ရှားလာနေတဲ့ Hurricane မုန်တိုင်း Sally ဟာပင်လယ်ပြင်မှာပဲရှိနေသေးပေမဲ့ကမ်းခြေဒေသတစ်ဝိုက်လေပြင်းထန်လှိုင်းကြီးပြီး မုတ်တဲထန္တာတွေဖြစ်နေပြီးလို့အမေရိကန်မြို့သားမိုးလင်ဝေဒဌာနကပြောပါရယ်မုန်တိုင်းဆယ်လီယာတနအင်ကို၄တိုက်နှုန်း68မိုင်နှုန်းနဲ့လူဝီစီယာနာနဲ့မစ္စစ်ဘီပြည်နယ်အရှိတောင်ပိုင်းကမ်းရိုးတန်းကိုဥတီရွေရှားနေကြတာဖြစ်ပြီးအခုလောလောဆယ်အပြင်းထန်ဆုံးတနအင်ကိုမိုင်80ကျော်နဲ့ဆက်လက်ရွေရှားနေတယ်လို့မိုးလင်ဝေဒဌာနကပြောပါရယ်အင်္ဂါနေ့အစောပိုင်းတုန်းကအမေရိကန်ပြည်ထောင်စုအတွင်းလူဝီစီယာနာနဲ့မစ္စစ်ဘီပြည်နယ်တွေကနေဖလော်ရီဒါပြည်နယ်အရှိပိုင်းထိမုန်တိုင်းသတိပေးချက်တွေတို့ချက်ထုတ်ပြန်ထားပါရယ်ဖလော်ရီဒါပြည်နယ်အောက်ခြေရမှုဘရွန်ဒယ်ဆန်တီးစ်ကပြည်နယ်အနောက်ပိုင်းပန်နန်ဒယ်ဒေသတဝိုင်းအရေးပေါ်အခြေအနေကြီးညာထားပါရယ်ဒီနေ့နာနေကလေးကသမ္မတထရမ့်ကလည်းလူဝီစီယာနာမစ္စစ်ဘီနဲ့အလာဘားမားပြည်နယ်ဒေသတချို့မှာအရေးပေါ်အခြေအနေကြီးညာထားပြီးပြည်နယ်တာဝန်ရှိသူတွေရဲ့သတိပေးချက်တွေကိုလိုက်နာကြဖို့ဒေသခံတွေကို Twitter ကနေရေးသားသတိပေးထားပါရယ်ခင်ဗျာ
တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိ5ကီလိုမီတာ24 kHz 12.13 ည5ကီလိုမီတာ40 kHz 8.13 ည5ကီလိုမီတာ57 kHz 5805နဲ့5ကီလိုမီတာ190 kHz 1505တို့ကနေထုတ်လည်နေပါရရှင
်ကျွန်တော်ဝင်းမင်ပါခင်ဗျာဗိုလ်ထုနေ့မနေ့ VOA American တရဲ့ထိတ်တရသတင်းတွေကိုဆက်ပြီးပြောပြနေပါတယ်မြန်မာနိုင်ငံမှာကိုဗစ် -19 ရောဂါပိုးသစ်တွေ့သူရုတ်တရက်မြင့်တက်လာနေချိန်မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကပြည်သူတွေကာကွယ်ရေးစည်းကမ်းလိုက်နာဖို့တစ်ခုတည်းကိုသာအဓိကမှာလိုပါတယ်လို့အခုလိုပြောလာပါတယ
်။တရားခံလည်းမရှာပါဘူးလေ။ဘလူးကြောင့်ဖြစ်တာဘလူးကြောင့်ဖြစ်တာဆိုတာဒါစဉ်းစားစရာမဟုတ်ပါဘူး။ဖြစ်ပြီးလို့ရှိလို့ရှိရင်ဒါကိုဘလူးကျွန်တော်တို့အကောင်းဆုံးထိမ့်မလဲဆိုတာကိုသာအာရုံစိုက်ရမှာဖြစ်ပါတယ်။ကျမတို့ကျမတို့ပြည်သူတွေအနေနဲ့ကျမတို့သတ်မှတ်ထားတဲ့စီမီစီကန်တွေလိုက်နာပါဆိုတာဒါတခုပဲကျမတောင်းဆိုတာပါ
လက်ရှိရွေးကောက်ပွဲမဲဆွယ်ကာလမှာပိုးကူးသူပိုများလာမှာကိုအများစိုးရိမ်နေချိန်မှာဒီတခုတည်းမှာတဲ့ကိုဗစ်စီကန်ထိန်ချုပ်မှုအတွက်တော့ပိုမလုံးမဖို့ဒေါက်ဆန်စုကြည်ကအခုလိုထပ်တတိပေးလိုက်ပါတယ
်စီမီစီကန်ကိုလိုက်နာတဲ့အခါမှာတိကျဖို့ကအရေးကြီးတာပါတင်းကျဖို့တည်းမဟုတ်ပါဘူးတချို့နေရာတွေမှာဆိုရင်အစိုးရင်လွန်ပြီးတော့ဒီစီမီစီကန်ဘောင်ဒီတာမှာကြော်ပြီးတော့တင်းနေကြကြလှုပ်ထားတယ်ဟာတကယ်တော့ရေရှင်းမှာအကျိုးမဖြစ်ပါဘူးဘာဖြစ်လို့လဲဆိုတော့နေရာထိုင်ရတာတက်တဲလာလို့ရှိလို့ရှိရင်ဒီသူတွေဟာဒီလိုဘောင်အတွင်းမှာဆက်ပြီးတော့ရတည်နိုင်မှုဆိုတာလည်းခက်ပါလိမ့်မယ
်ဒီကိုဗစ်ကူးစက်မှုအများဆုံးဖြစ်နေတဲ့ရေကုန်မှာအရင်အိမ်မာနေဖို့ home stay အပြင်ကိုးချောင်းရေချောင်းနဲ့လေချောင်းတည်ယူဖို့ဆောင်ရည်နဲ့သွားလာတဲ့ကန့်သက်ပြီးအောက်ခြေရက်ွက်လမ်းတချို့မှာအလုံးချုံကာယံပိတ်ဆို့မှုတွေဖြစ်လာပြီးမှဒေါက်ဆန်းစုကြည်ကအခုလိုသတိပေးခဲ့တာပါမြန်မာစစ်ဝါရုံမြင့်တန်ကြားကနေမနေ့ညကအခုလိုပြောရမှာဒေါက်ဆန်းစုကြည်ကအဆိုးဆုံးဖြစ်နေတဲ့ရန်ကုန်မှာအ धिक ကာကွယ်ထိန်းချုပ်ရေးတွေလုပ်ပေးဖို့နဲ့စိတ်ကြခံကြံမမာထားကြော်လွားသွားဖို့တိုက်တွန်းခဲ့ပါတယ်ကျမရင်းနဲ့အားကစားဝန်ကြီးဌာနမနေ့ညနောက်ဆုံးထုတ်ပြန်ကြရကိုဗစ်ပိုးတွေ့သူ203ဦးနဲ့ထပ်တည်ဆုံးသူ3ဦးရှိတာကြောင့်ပိုးတွေ့သူပေါင်း3502ဦးနဲ့တည်ဆုံးသူပေါင်း35ဦးထိထိုးဆောင်တက်လာချိန်မှာအခုလိုဒေါ်စုကတိုက်တွန်းခဲ့တာပါခင်ဗျာအခုလိုကိုဗစ်ပိုးတွေ့နှုန်းမြန်မာနိုင်ငံမှာမြင့်မားလာချိန်မှာအဓိကအသက်ခံပါတီချက်ခံခုံကျွေးပါတီဘက်ကတော့အခြားပါတီ23ခုနဲ့တွဲပြီးလာမယ့်ရွေးကောက်ပွဲရွှေ့ဆိုင်ပေးဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုတောင်းဆိုလိုက်ပါတယ်တက်မတော်နဲ့နီးတက်တဲ့ချက်ကန်ခွန်ကျွေးပါတီဥက္ကဋ္ဌလည်းဖြစ်တက်မတော်အငြိမ့်သားရာရှိလည်းဖြစ်တဲ့ဦးတန်းထေးကဒီကမ္ဘာကယောဂါဖြစ်နေချိန်အတွင်းရွေးကောက်ပွဲကျင်းပမှာကိုအထူးစိုးရိမ်မိတယ်လို့ AFP သတင်းဌာနကပြောခဲ့ပါတယ်ဒီတက်ကန်ပါတီတွေဘက်ကတော့အခုလိုရွှေ့ဆိုင်ဖို့တောင်းဆိုရတာကပိုးထွေသူအများစုကယောဂါလက္ခဏာမပြတာနဲ့ကာကွယ်စည်းကမ်းတွေမလိုက်နာတာကြောင့် NDA ကင်းကင်းလူစုလူဝေးလုံနိုင်မှာမဟုတ်လို့ပါလို့ထောက်ပြကြပါတယ်နိုင်ငံရဲ့ပို့တွေ့နှုံးတွေတစ်ဖက်ကိုနှစတိုးလာပြီးအဓိကဖြစ်နေတဲ့ရန်ကုန်ကဆေးရုံတွေမှာလည်းလူနာတွေပြည်လာချိန်မှာတချို့ပါတီတွေကလည်းဒီရွေးကောက်ပွဲကိုဒီဇင်ဘာ29ရက်ကိုရွှေ့တင်တယ်လို့အကြံပြုနေကြပါတယ်။ဒါပေမဲ့အစိုးရပါတီ NRC မျိုးသားဒီမိုကရေစီဖွဲ့ချုပ်ကျော်ခွင့်ရဒေါက်တာမျိုးညွန့်ကတော့ကိုရိုနာဗိုင်းရပ်စ်ပိုးကိုအခုချိန်ထိထိန်းထားနေတာကြောင့်ရွှေ့ဆိုင်ရေးကော်မရှင်ကိုတောင်းဆိုဖို့မရှိဘူး။အခုလိုတလာခွဲကျော်တာရွှေ့လို့လည်းထူးမှာမဟုတ်ဘူး။ထပ်မဆိုးလာရင်ကျင်းပနိုင်မှာပါလို့EFP သတင်းဌာနကပြောခဲ့ပါတယ်ခင်ဗျာမြန်မာရွှေပြောင်းလူသား10ဦးထိုင်းနိုင်ငံမဲဆောက်မြို့နေဆက်နားမှာမနေ့ကဖမ်းခံခဲ့ရပါတယ်ဒီအလုပ်သမားတွေမှာခီးသွွားလက်မှတ်တွေပါမလာတာကြောင့်ကိုဗစ်မကူးစက်ရေးနေဆက်လုံခြုံရေးတွေညှင့်ထားချိန်မှာဖမ်းခံခဲ့ရတာပါဖမ်းခံရတဲ့အမျိုးသား9ဦးနဲ့အမျိုးသမီး3ဦးကိုစန်တောဖင်ရက်မှာကင်းလှည့်နေတဲ့ထိုင်းရဲစစ်သားနဲ့လူဝင်မှုကြီးကြပ်ရေးပူးပေါင်းအဖွဲ့တစ်ခုကဖမ်းခဲ့တာပါတကယ်တော့ 第一路子马里个攀山亚的尼亚马，身体看到那个对个亚比，不过路攀个个没少野球看过，靠上个的路太阳西对个苏巴嘞。第二路子马里嘛，隔壁有个拉克纳瑞么对个亚比没，他路阿龙个波斯西查的路地亚西对个飘飘，半高波斯林上嘛跑偏个巴嘞，这个罗，你们那个方嘛，隔壁坡古农队日正日正嘛呗，太阳个呢回来没，你们路子马里个的先，太阳个呢偏古什么了啊？ထိုင်းဘက်ကနေဆက်တွေကိုတင်းကျပ်ထားပါတယ်ဒီထိုင်းရာရှိတွေကပဲထိုင်းနေဆက်မြန်မာဘက်မြောက်လီမြို့မှာလဲကိုဗစ်ကူးစက်မှာအထူးစိုးရိမ်နေပြီးမချခင်ကပဲညစကောင်းကနေမနေ့၄နာရီထိမြောက်မထွက်ရမေးထုတ်ပြန်ထားတယ်လို့ဆက်ပြောခဲ့ပါတယ်ခင်ဗျအမေရိကန်နိုင်ငံအနေနဲ့မြန်မာအပါအဝင်မဲခေါဒေသနိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်မှုမြင့်တင်ရေးကိုစတင်လိုက်ပြီးအခုအညီတွေတိုးပြီးဖို့အမေရိကန် ကောင်းမှုနဲ့အုပ်ချုပ်ရေးဖြစ်ဖို့နဲ့စဉ်ဆက်မပြတ်တိုးတက်မှုတွေရဖို့အမေရိကန်လွှတ်တော်နဲ့ပေါင်းပြီးကူညီပိုးပေးသွားမယ်လို့အမေရိကန်အစိုးရကဆိုပါတယ်။2009ခုနှစ်ခေတ်ကနေစတင်လာခဲ့တဲ့အမေရိကန်ရဲ့ဒီမဲ့ဖော်ဒေတာပူးပေါင်းဆောင်ရွက်မှုမှာအမေရိကန်နိုင်ငံကြ ాయి ဝန်ကြီးဌာနနဲ့ USAID လို့ခေါ်တဲ့အမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးအကူအညီဖွဲ့တို့ကနေဒေါ်လာ 3.5 ဘီလီယံကိုဒီနှစ်ထဲထောက်ပံ့ပေးခဲ့ပါတယ်။ဒီအကူအညီတွေထဲမှာကျန်းမာရေးအတွက် 1.2 ဘီလီယံ၊စီးပွားရေးဖွံ့ဖြိုးဖို့ဒေါ်လာ 1,934 သန်း၊ငြိမ်းချမ်းရေးနဲ့လုံခြုံရေးအတွက်ဒေါ်လာ 616 သန်း၊လူ့အခွင့်အရေးနဲ့အုပ်ချုပ်ရေးအတွက်928သန်း၊ပညာရေးနဲ့လူမှုဝန်ဆောင်မှုတွေအတွက်195သန်းနဲ့လူသားချင်းစာနာမှုအကူအညီတွေအတွက်165သန်းပါဝင်ပါတယ်။တကယ်တော့တရုတ်နိုင်ငံနဲ့နှိစက်မှုရှိတဲ့ဒီအာဆီယံအတွင်းမဲခေါင်ဒေသနိုင်ငံတွေမှာလူသားရေးနဲ့လက်ပတ်ဆက်သွယ်ရေးစောင့်တွေတိုးမြှင့်ဖို့နောက်စွန့်ရင်နဲ့ရေချောင်းလုံခြုံရေးအတွက်ပါတိုးမြှင့်ဆောင်ရွက်သွားဖို့ရှိတယ်လို့ဒီအမေရိကန်မဲခေါင်မိဘကညာချက်မှာဖော်ပြထားပါတယ်ခင်ဗျ။ဗိုလ်ထုံးနဲ့မြန်မာပြည်သတင်းတွေကိုကိုရဲမင်းထွန်းနဲ့ကျွန်တော်ဝင်းမင်းပြောပြခဲ့တာပါ။အခုအချိန်ကစပြီးVOA ရဲ့စိတ်ဝင်စားစရာသတင်းပေးပို့ခြင်းနဲ့ပတ်စင်ကဏ္ဍတွေကိုနားဆင်ရတော့မှာပါခင်
ဗျ။မြန်မာနိုင်ငံနေရာတော်တော်များများမှာကိုဗစ်ရောဂါကူးစက်ပြန့်နှံ့လာတဲ့အတွက်တိုင်းဒေသလက်နက်ကန်အဖွဲ့တွေထိန်းချုပ်ရန်နေတွေမှာလည်းရောဂါကာကွယ်ရေးအတွက်စတင်ကန့်တလာနေတဲ့အကြောင်းပြောပြပါမယ်။ကျွန်မအာကနွန်ပါ။ကိုဗစ်ရောဂါကြောင့်တိုက်စုံမှုတွေနဲ့ကူးစက်မှုတွေတိုးလာနေတာကြောင့်တိုင်းဒေသလက်နက်ကန်အဖွဲ့စီတွေကလည်းသူတို့ထိန်းချုပ်ရာဒေသတွေမှာရောဂါကူးစက်ပြန့်နှံ့မှုကာကွယ်ထိန်းချုပ်ဖို့စ조사လာကြတာပါ။အစိုးရနဲ့အပြည့်အစုံကြောင့်လက်မှတ်ထိုးထားတဲ့အဖွဲ့တစ်ခုဖြစ်တဲ့မွန်ပြည်သက်ပါတီကလည်းကက်ယောဂါကာလမှာပဲကျင်းပဖို့စီစဉ်ထားတဲ့ရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးတာတွေနိုင်ငံရေးလှုပ်ရှားမှုတွေကိုပါအကန့်အသတ်နဲ့သာလှုပ်ရှားဖို့ညွှန်ကြားထားပါတယ်။မွန်ပြည်သက်ပါတီ COVID-19 ရောဂါကာကွယ်ထိန်းချုပ်နိုင်ရေးဗဟိုကော်မတီခေါင်းဆောင်ဖြစ်တဲ့နိုင်ပညာလည်းကတော့ကျန်းမာရေးလုပ်ငန်းတွေကိုတအတိကထားဆောင်ရွက်ဖို့ရည်ရွယ်တယ်လို့ပြောပါတယ်
။ကယောဂါပြတ်ပွားနေတဲ့ကာလတုန်းကမွန်ပြည်ပါတီရဲ့ဆင်းချုပ်နိုင်ငံမှာရှိတဲ့အဖွဲ့ကြီးတွေရောပေါ့နော်။ကျန်းမာရေးလုပ်ငန်းကတည်းကတော့အခြားဒီပုံပြရေးလုပ်ငန်းတွေကိုကျွန်တော်တို့ကကျွန်တော်ဆယ်တော့ကတ်တတ်ထားတဲ့အခွင့်အရေးတွေဒီကယောဂါဆင်းချုပ်နိုင်တဲ့ကာလကြာမှာကျွန်တော်တို့ပြန်ပြီးတော့ဝင်ဖိတ်ကျူမယ်။နောက်တစ်ခုကျတော့မွန်ပြည်ပါတီမြန်မာထဲမှာနိုင်ငံရေးပါတီမဲဆွဲပိုးခဲ့ကြတော့ချိုးဒေတာတွေမှာကျွန်တော်တို့ပြန်လဲကတ်ထားတာရှိတယ်။ကိုဗစ်ကာလပြတ်ပွားလာတဲ့အချိန်မှာအပြင်ကလူတွေကိုလာပြီးတော့မဲဆွဲစီယုံပို့ကြတော့ကျွန်တော်တို့ကအများကြီးသတိထားရတယ်ပေါ့နော်။သတိကကိုဗစ်မကူးစက်ဖို့တော့အရေးကြီးတယ်
။မွန်ပြည်သက်ပါတီထိုင်းချောက်ရန်နယ်မြေမှာလူစုလူဝေးလှုပ်ဆောင်တာတွေကိုတမ်းမြစ်ထားတယ်လို့မဲဆွဲစီယုံရေးလုပ်ငန်းတွေမှာလည်းလူ30ထပ်မပို့ဖို့ညွှန်ကြားထားပါတယ်။အစိုးရနဲ့အပြည့်အလက်မှတ်ထိုးထားတဲ့တိုင်းဒေသလက်နက်ကန်အဖွဲ့တစ်ခုဖြစ်တဲ့ကရင်အမျိုးသားအစည်းအရုံး KMU ကလည်းအလားတူလူစုလူဝေးမလုပ်ဖို့လိုအပ်ချက်ရဆောင်ရွက်တဲ့အခါမှာလူ30ထက်မပိုဖို့တတိပေးထားကြောင်းဂျိုင်းအင်းစိုက်ကြီးမြို့နယ်သူပလန်ရခရင်အတွင်းရင်မှု Solid Sun ကပြောပါတယ်
ဒီတော့ဒီမှလာနေတာပေါ့နော်ဒီတော့ဒီကြည့်ရုံတိုင်းကိုလုံးဝပဲမော်လမြိုင်တို့ဆိုလည်းသူတွေကပြစ်လာတယ်ကျွန်တော်တို့လည်းလည်းပြောမယ်ဆိုရင်ကြီးတက်လာတယ်ပေါ့နော်ဒီထဲမှာလည်းပြည့်ပြည့်လူလာလူကြည့်လာတယ်ဆိုတဲ့ခါကျတော့ကျွန်တော်လည်းအတူတူနေတယ်တကောက်လည်းပဲအမတ်ကြမယ်လက်သေးမယ်နောက်ပြီးတော့ဒီစက်မှတ်တဲ့စီတက်နေနေယူပေါ့လေအဲ့ဒါဆောင်ရွက်သွားဖို့ကျွန်တော်တို့ကတော့အတူတူပါတယ်
တရုတ်မြန်မာနယ်စပ်အခြေဆိုင်တိုင်းဒေသလက်နက်ကန်အဖွဲ့တစ်ခုဖြစ်တဲ့ကချင်လူမျိုးရေးအဖွဲ့ KIO ကလည်း
တော့ထိုင်းချောက်ရန်နယ်မြေမှာယောဂကုသမှုအတီးပြုတ်သူမရှိသေးပေမဲ့ကာကွယ်ရေးအသက်စီစဉ်ထားတဲ့လို့တရင်နဲ့ပြန်ကြားရေးတာဝန်ခံပုံမှုကြီးနောက်ဘူးကပြောပါတယ်ကျွန်တော်လိုက်စားမှာတော့ပူးတည်လူနာတွေကတော့မတွေ့ဘူးနောက်ဒီမတင်ကားတဲ့လူနာတွေလည်းတတိရောမရှိပါဘူးဒါမဲ့ကျွန်တော်တို့ကလည်းကာကွယ်တဲ့အနေနဲ့တော့နန်းတီပိတ်တာတွေဟိုကွာရန်တင်ပြတာတွေပညာဖွဲ့လုပ်တာတွေကတော့ကျွန်တော်တို့
မြန်မာနိုင်ငံမှာမကြာသေးခင်ကဆာလိုကိုဗစ်ရောဂါတကြောပြန်ကူးစက်မှုတွေကြောင့်တေဆောင်းသူတွေလည်းတိုးလာနေတာပါဒီနေ့အစောပိုင်းအထိကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရကိုဗစ်ရောဂါကြောင့်တေဆောင်းသူ35ဦးအပါဝင်ရောဂါကူးစက်သူ1000ကျော်အထိရှိနေပါတယ်ကျွန်မအကနွန်ပါရှင်
မြန်မာနိုင်ငံမှာကိုဗစ်ရောဂါကြောင့်ထိခိုက်ဆုံးရှုံးမှုတွေကြုံနေရတဲ့အထက်ကသတင်းမီဒီယာနဲ့အမှုပညာလုပ်ငန်းတွေကိုအရေးပေါ်ငွေထုတ်ချေးဖို့အစိုးရကစီစဉ်နေတဲ့အကြောင်းပြောပြပေးချင်ပါတယ်ကျွန်မမိခါပါ ကယ်ရောဂါကြောင့်အလုတ်ကိုင်းနဲ့စာဝင်းနေရတဲ့အခက်အခဲကြုံနေသူတွေကိုအစိုးရကအကူအညီပေးနေရမှာဒီတစ်ခါမှာတော့မီဒီယာနဲ့အမှုပညာအတိုင်းဝိုင်းကိုပါထည့်သွင်းဖို့အစိုးရတာဝန်ရှိသူတွေဘက်ကစီစဉ်နေကြတာပါ ထိခိုက်ဆုံးရှုံးမှုတွေကြုံနေရတဲ့မီဒီယာအတိုင်းဝန်းသားမကရုပ်ရှင်ဂီတသဘင်စတဲ့အနုပညာအတိုင်းဝိုင်းကိုပါအကူအညီပေးသွားဖို့စီစဉ်နေပြီးတက်မှတ်ချက်အသေးစိတ်ကိုလည်းထုတ်ပြန်ဖို့ပြင်ဆင်နေတယ်လို့ရန်ကုန်တိုင်းအစိုးရစီမံဘဏ္ဍာရေးဝန်ကြီးဦးရဲမင်းဦးက VOA ကိုပြောပါတယ်။မီဒီယာဟုတ်လို့ကျွန်တော်တို့မီဒီယာတွေဒီအချမ်းချင်းလိုင်စင်ရှိမယ်လို့ကျွန်တော်တို့မျှော်လင့်အုံမီပတ်ပုံတင်
ဒါဆိုရင်တို့အိုက်ပုံစံနဲ့ချင်းဖြစ်နိုင်တယ်။အာမခံပါမှချင်းမယ်ဆိုရင်ပိုခက်ခဲကုန်လိမ့်မယ်။အဲ့တော့အာမခံမဲ့ချင်းဖို့ဆိုတော့ကျွန်တော်တို့မှာတော့ documentation လိုသွားတာပေါ့နော်။အဲ့ဒီ documentation ကိုကျွန်တော်ဗန်နေကြားထဲမှာလည်းညှိနေပါတယ်။အချမ်းချင်းဗန်နေပုံပြပန်နေဆွေးနွေးပြီးပြီးကျွန်တော်ဆွေးနွေးချက်ကိုကျွန်တော်ကခုနကကော်ပီကိုကုသရေးကော်ပီကိုကျွန်တော်တင်ပြမယ်။ဘလို့ပုံချင်းမယ်ဆိုတာကိုတော်တော်လုပ်နေရတယ်ဒီဘက်မှာကျွန်တော်တို့အကုန်လုံးကိုချင်ပါဒါပေမဲ့ license ရှိရမှာပေါ့။ကိုယ့်ကိုဖေးဆုတ်ဖေးစီဖွင့်ပြီးကျွန်တော်မီဒီယာပါလို့ပြောရအောင်မရဘူးပေါ့။ခင်တိုင်းမှာတရားဝင်ပုံတင်တာဖြစ်ရမယ်။နောက်တစ်ခါသူကတကယ်ကိုလုပ်ငန်းလည်းပတ်နေတယ်လုပ်ငန်းဖြစ်ရမယ်ပေါ့။ကျွန်တော်တို့ပထမဦးစားပေးချိန်ရမှာပေါ့။အဲ့လိုမဟုတ်ဘူး။ တချို့ကဟိုမှာနာမည်ကြီးတဲ့ဟိုအွန်လိုင်းမှာနာမည်ကြီးတဲ့လုံနေတာတယောက်တည်းကမနှစ်ယောက်တည်းလုံနိုင်မီဒီယာလည်းဖြစ်ကောင်းဖြစ်နိုင်တယ်။ဒါပေမဲ့ကျွန်တော်တို့အဲ့လိုတယောက်နှစ်ယောက်ကိုကြည့်လိုက်ရင်တန်တဲ့တယောက်ချင်းဖြစ်ရှိကောက်ထောင်တဲ့လူတွေကိုဘယ်လိုစဉ်းစားမလဲဆိုတာမျိုးဖြစ်သွားတယ်။အများနဲ့စဉ်းစားတော့စီကန်ဆွဲတဲ့အချိန်မှာတော့သူကြီးထားတာပေါ့စီကန်။အများနဲ့ကန့်ညီနိုင
င်လဲဥယျာဉ်မင်းဦးကပြောပါတယ်အစီအစဉ်တက်မှာတော့တည်င်းမီဒီယာနဲ့အမှုပညာအတိုင်းဝိုင်းအပြင်စီးပွားရေးလုပ်ငန်းတွေအတွက်ချိတ်ဝေထုတ်ပေးတာမှပြင်ဆင်ပြောင်းလဲမဲ့စီကံချက်တွေကိုလည်းပါဝင်မယ်လို့သူကပြောပါတယ်
ဒီရုပ်ရှင်ခီတာအပြင်နောက်မီဒီယာပေါ့အဲ့ဒါတွေကိုဝေချီဖို့ပြီးစကျွန်တော်စီစဉ်နေပါတယ်အဲ့ criteria ကပြန်ကြောက်မတူကြဘူးဗျဥပမာရုပ်ရှင်နဲ့မီဒီယာဆိုရင်တော်တော်ကုမ္ပဏီဆိုရင် license ရှိတယ်အဲ့ license ရှိတော့လုပ်ငန်း license ကြဟိုအပြက်ဒီအပြက်ဆိုကျွန်တော်တောင်းလိုက်လို့ရတယ်အပြင်လိုဟာမျိုးခီတာလိုဟာမျိုးမှာကျွန်တော်ခက်တယ်အဲ့လိုဟာမျိုးကြီးချင်တော်နောက်ထပ်ပုံစံတစ်မျိုးနဲ့ချိနိုင်မှုဆိုတဲ့ transient scan အနေနဲ့ဒီ death rate ပြည်မှာဖြစ်တဲ့အခြေအနေနဲ့ချိကျင်တဲ့ setdown နဲ့အဆင်ပြေအောင်ကျွန်တော်တို့သိတယ်ဟို studio တမားကသူ့မှာ license ရှိတယ်ဒါပေမဲ့အစူရောနဲ့ကြီးတဲ့သူမှာ license မရှိဘူးအဲ့ဒါဒီကိုတဝူးချင်းတယောက်ချင်းဘယ်လိုလုပ်မလဲသားမွေတို့တို့ရဲ့အပင်းဖွဲ့အစည်းအုံးတွေကကျွန်တော်တို့ဘယ်လိုဘူးပေါင်းပါဝင်မလဲအဲ့ဒါတွေကိုကျွန်တော်သိနေတယ်ဗျလက်ရှိကိုဗစ်ရဲ့ပုံစံကကျောင်းသွားတယ်ပိုပြီးတော့ကြီးသွားတယ်ပိုပြီးတော့များလာတယ်ပိုပြီးကြီးတယ်ပိုပြီးများတယ်ဆိုရင်တက်ရောက်မှုလည်းများနိုင်တယ်ပေါ့အဲ့ဒါဆောင်ရွက်မဲ့ပုံစံကိုပုံစံအစ်စ်ပြန်လဲဆောင်ရွက်ဖို့ဆိုပြီးကျွန်တော်ဆွေးနွေးတင်ပြခါလာရှိပါတယ
်ကိုဗစ်ကြောင့်စီးပွားရေးအပေါ်ထိခိုက်မှုတွေတက်တာရရစီရန်ပုံငွေအနေနဲ့အစိုးရကကနဦးကြက်ငွေဘီလီယံ100ကျော်ရထားပြီးအခုနောက်ပိုင်းဘီလီယံ100ထပ်ဖြည့်စီးထားပါတယ်။အရေးပေါ်ရန်ပုံငွေကိုတော့အတိုးနှုန်း100ခိုင်နှုန်းနဲ့ချင်းငွေတက်တန်းတစ်နှစ်သတ်မှတ်ထုတ်ကြတာအခြေခံလူတန်းစားတွေကိုစားနပ်ရိက္ခာနဲ့ငွေကြေးကူညီပေးတာတွေအပါအဝင်အထောက်ကူပြုရေးအစီအစဉ်တွေမှာသုံးစွဲနေတာပါ။အခုအစီအစဉ်မှာတော့သတင်းမီဒီယာလုပ်ငန်းတွေကငွေထုတ်ချေးမဲ့အစီအစဉ်ပါဝင်လာတာကြောင့်ကျိုးစိုးသူတွေရှိပေမဲ့လည်းတင်းကျပ်တဲ့သတ်မှတ်ချက်တွေမဖြစ်စေချင်ဘူးလို့မန္တလေးအခြေစိုက် Voice of Myanmar သတင်းမီဒီယာတည်ထောင်သူဥနေလင်းကပြောပါတယ်
။ဒီလိုမျိုးအစိုးရကချီးမယ်ဆိုတာဝန်ပါကြပါဗျ။ဒါပေမဲ့ကျွန်တော်တို့မီဒီယာတွေကအခြေအနေကပြန်ဆန့်နိုင်မဲ့အနေထားတော့ကျွန်တော်တို့တော်တော်ခဲရင်းလိမ့်မယ်။အဲ့တော့ဒီဟာကကျွန်တော်တို့ညှင့်ရှည်ဘယ်လောက်ချီးမလဲဆိုတဲ့အမျိုးပေါ်မှာမူတည်ကြည့်ပါမှာကျွန်တော်တို့ကကုန်ချရမှာပေါ့ဗျာ။ဥပမာတစ်နှစ်လောက်ကနေကတော့ကျွန်တော်တို့ပြန်ဆက်နိုင်လို့ရမလွယ်ဘူး။ထဲကတော့ညှို့နေတဲ့အခြေအနေဖြစ်တဲ့အတွက်ဆေးရနေနဲ့တိုးမဲ့ဖြီးပြီးတော့ကျွန်တော်တို့ဘယ်နှစ်ဆိုတဲ့အတိုင်းတောင်မျိုးဖြစ်မယ်ဆိုရင်တော့ကျွန်တော်တို့အတွက်
ပို့ပြီးတော့အသက်ရှင်ချောင်းမယ်လို့ညွှန်လင့်ပါတယ်ပထမအကြိမ်ချင်းဝေအစီအစဉ်မှာလုပ်ငန်းပေါင်း၄၀၀တောင်ကျော်ရှောက်ထားခဲ့ပြီးမြတ်သက်ချက်နဲ့ကန့်ညီတဲ့လုပ်ငန်းပေါင်း၃၀၀၄၀၀ကိုတော့ချင်းဝေကျက်တရားတက်ဘီလီယံကျော်ကိုခုနှစ်ကြိမ်ခွဲထုတ်ချေးခဲ့ကြောင်းလည်းမြန်မာနိုင်ငံရှင်နေမြုံနယ်မှုနဲ့နိုင်ငံသားစီးပွားဆက်သွယ်ရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်ရှင်
ကလေးလူငယ်တော်တော်များများအတွက်ကတော့စောင်းဦးရသည်ဆိုရာကပျော်စရာတွေရသည်အားလည်းရကုန်တဲ့ကြောက်ဖွင့်ရသည်အစပဲဖြစ်ပါတယ်။ဒါပေမဲ့ဒီနှစ်ထဲမှာတော့ကိုရိုနာဗိုင်းရပ်စ်ကရောဂါကကမ္ဘာတဝန်လူတိုင်းအပေါ်သက်ရောက်နေတဲ့ဤသူရှိရင်းစွဲပဋိပက္ခတွေနဲ့ရုန်းကန်နေရတဲ့နိုင်ငံတချို့ကကလေးတွေလည်းအတန်းတက်ဖို့အခက်ခဲရှိနေပါတယ်။အရက်ရှ်အရဘတ်စတာဒီသတင်းပေးပို့ထားပါတယ်။ဆီးရီးယားမြို့တော်ကကြောင်ခေါလောင်တန်တငယ်ငယ်ဖြစ်ပါတယ်။ဒမတ်စကတ်စ်ကကလေးလူငယ်တော်တော်များများကဖြည်းဖြည်းစစ်ကိုကျော်လွှားပြီးရှင်သန်ရပ်တည်နေဆဲဖြစ်ပါတယ်။ဒီနေ့ကြောင်ရသည်မှာတော့ COVID-19 ဒဏ်ကိုပါသူတို့ရင်ဆိုင်နေကြရတယ်လို့မြို့တော်မူလာတန်းကြောင်ရဲ့ကြီးကြပ်သူဆီယာမာကြီးမီလတ်ရှိဟာကပြောပါတယ
်။ကဲရူးကျောက်စရာကောင်းတာပါ။ဒါပေမဲ့ပြည်ညာရေးဝန်ကြီးဌာနကကလေးတွေပြည်ကင်းမှုလိုအပ်တဲ့အကာအကွယ်တွေပေးထားပါတယ်။လူချင်းခက်ခွက်ခွာနေရတာနဲ့နှာခေါင်းစည်းဝတ်တာတခြားလူရဲ့ပစ္စည်းတွေကိုမထိတွေ့မကင်တွေ့တာနဲ့ရေဘူးကိုမျက်ဝင်မတက်ဖို့ဒီလိုကျန်းမာရေးအကြံပြုချက်တွေကသူတို့တွင်နေထိုင်မှုပုံစံအတစ်တစ်ခုဖြစ်လာမယ်လို့ညွှန်လင်းပါတယ်
။ဒီနေ့ကျောင်းတင်ရိုးအသက်မှာကလေးတွေအတွက်လူချင်းခက်ခွက်ခွာနေရမယ့်စည်းကမ်းတွေနဲ့အတူတကူရည်တန်ရှိရေးသင်ခန်းစာတွေကိုပါထည့်သွင်းထားပြီးယောဂကုသမှုရှိလာရင်အလုံးမဲဆိုရကူလည်းကျောင်းတွေကပြင်ဆင်ထားတယ်လို့သူကပြောပါတယ
်။ကျောင်းကကလေးတွေက900ခန့်နှုန်းယောဂကုသမှုရှိရင်ကျမတို့ကျောင်းကို15ရက်သိပ်ပါမယ်။နေ့တိုင်းနေ့တိုင်းကျောင်းကိုစီဖြန်းပြီးရင်တော့ကလေးတွေကျောင်းပြန်ကျက်နိုင်ပါတယ်
။ကျောင်းကျမရဲ့ဌာနကြီးကဇိုင်နမမူတ်က
ယူတာဘဲဟာလာကျောင်းသားတွေကျောင်းမတက်ရင်ဘာဖြစ်လို့လဲဆိုတာကျမတို့စုံစမ်းပါမယ်။ကျမရဲ့ကျောင်းကလေးတွေကျောင်းမတက်နိုင်တာလားဆိုတာကိုမိဘတွေကဆက်သွယ်ငင်းငံသွားမှာဖြစ်ပါတယ်။
ကျောင်းသားလေးတန်းမိပါကျောင်းပြန်တက်ကြတယ်လို့အကြသိကညာပဲစီးရီးယားသတင်းဌာနကကြေညာခဲ့ပါတယ်။အခုချိန်ထိစီးရီးယားနိုင်ငံထဲကိုရိုနာဗိုင်းရပ်စ်ကြောင့်လူ50နှစ်ယောက်အသက်ဆုံးရှုံးခဲ့ရပြီးကုသမှုပေါင်းကလည်း1500ဝန်းကျင်ရှိပါတယ်ခင်ဗျ။ကျွန်တော်ရမတော်ပါ
နေခင် VOA မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်။ကမ္ဘာတရေနေမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းဝါးတွေကိုမူရင်းအပေါ်မပြတ်ကောက်နှုတ်တင်ပြနေတဲ့အစီအစဉ်နားဆင်ဖို့အချိန်ရောက်ပါပြီ။ကျမအင်ဂျင်နိုင်ပါ။ကိုရိုနာဗိုင်းရပ်စ်ထက်စစ်တပ်ကိုပုံမှန်ကြောက်ရွံ့နေရတဲ့ရခိုင်ဒေသဆိုတဲ့ခေါင်းစဉ်နဲ့ပူလီဇာစင်တာအင်တာနက်သတင်းမှာအမလီဖစ်ရှ်ဘင်းနဲ့ကျော်ဆန်လှိုင်တို့ပူးတွဲရေးသားထားတဲ့ဆောင်းပါးကိုအရင်ဆုံးကောက်နှုတ်တင်ပြခြင်းပါတယ်။ရခိုင်ပြည်နယ်တောက်တော်ဒေသမှာစက်တင်ဘာလ3ရက်နေ့ညကရွာရီမီးရှို့ဖျက်ဆီးတိုက်ခိုက်ခံရတဲ့အကြောင်းအစချီရေးထားပါတယ်။ဒီလိုတိုက်ခိုက်တံတွေကြောင့်ကွာရန်တင်းလုပ်ထားတဲ့အဆောက်အုံတွေမှာလူအယောက်80လောက်အသက်လုံခြုံရေးအတွက်စိုးရိမ်စိမ်းနဲ့တညာလုံးမအိပ်နိုင်ကြဘဲမနေ့မိုးလင်းတာနဲ့သူတို့ရွာရီစီအကုန်လုံးပြန်သွားခဲ့ကြတယ်လို့ဆိုပါတယ်။အဲ့ဒီကွာရန်တင်းအတွက်သတ်မှတ်ထားတဲ့အဆောက်အုံနဲ့3မိုင်กว่าမှာရှိတဲ့ရွာမှာအဲ့ဒီညကတိုက်ခိုက်မိရှို့ခံရတဲ့အတွက်ရွာလုံးကျွတ်ဥတီယာမဲလူရောက်ကိုထွက်ပြေးခဲ့ရတယ်လို့အသက်မသေးလူမြောက်လာသူတွေကသတင်းဌာနတွေကိုပြောပြခဲ့ကြပါတယ်။တပ်မတော်ကသူတို့ရွာကိုလက်လွတ်စပယ်ပစ်ခတ်ခဲ့ပြီးအိမ်တွေကိုမိရှို့ခဲ့ကြောင်းမျက်မြင်သက်သေလည်းဖြစ်ကိုယ်တိုင်လည်းကြုံတွေ့ခဲ့ရတဲ့ဥရတီကအယ်ဂျာဇီးယားသတင်းဌာနကိုပြောပြခဲ့ပါတယ်။ရွာပေါင်းနေရွာကအိမ်ခြေပေါင်း166လုံးမိရှို့ဖျက်ဆီးခံခဲ့ရပြီးအမျိုးသားနှစ်ဦးပြစ်ဒဏ်ခံခဲ့ရတယ်လို့ဒေသခံမီဒီယာတွေမှာဖော်ပြထားပါတယ်။ရခိုင်အခြေစိုက်မီဒီယာအဖွဲ့အစည်းတစ်ခုရဲ့အဆိုအရရွာသား8000လောက်နေအိမ်တွေကိုစွန့်ခွာထွက်ပြေးခဲ့ရပါတယ်။မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအစိုးဆုံးရင်ဆိုင်နေရခြင်းလူဦးရေ3000ရှိတဲ့ရခိုင်ပြည်နယ်ဟာကိုဗစ်ရောဂါကိုသာမကမြန်မာတပ်မတော်နဲ့အေရခိုင်လက်နက်ကိုင်အဖွဲ့ကြားတင်းထန်တဲ့တိုက်ပွဲတွေကိုပါရင်ဆိုင်နေရတာပါ။စက်တင်ဘာလ3ရက်အကြမ်းဖက်တိုက်ခိုက်မှုတွေဟာတက်မတော်ကျူးလွန်ခဲ့တာဖြစ်တယ်လို့ရွာသားတွေကပြစ်တင်ပြောဆိုခဲ့ပြီးမြင်နောက်တရက်မှာပြုလုပ်တဲ့တက်မတော်ရဲ့သတင်းစာရှင်းလင်းပွဲမှာတော့ပြောခွင့်ရပုဂ္ဂိုလ်ကဆွဆွဲချက်တွေကိုညင်းပယ်ခဲ့ပြီးအေးလက်နက်ကိုင်အဖွဲ့ကတက်မတော်ရင်တွေကိုတိုက်ခိုက်ခဲ့ကြောင်းတုံ့ပြန်ပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံမှာရှိတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့များစွာတွေမှာအေးဟာတပ်ဖွဲ့ဖြစ်တယ်လို့ရခိုင်ပြည်သူတွေအတွက်ကိုပိုင်အုပ်ချုပ်ခွင့်ရရှိရေးလိုလားပြီးရခိုင်တိုင်းဒေသတွေရဲ့ထောက်ခံမှုရရှိထားတယ်လို့ဆောင်းပါးမှာဖော်ပြထားပါတယ်။ 2018 ခုနှစ်နောက်ပိုင်းအင်အားတိုးလာတဲ့အေအေနဲ့တက်မတော်ကြားပဋိပက္ခတွေကြောင့်လူပေါင်း2သိန်းနီးပါးအိုမဲ့အိမ်နဲ့ဖြစ်ခဲ့ပြီးအိမ်ကြီးချင်းချင်းတီနယ်ဘက်ကလည်းတင်းဆောင်ခဲ့ကြရတယ်လို့ရခိုင်တိုင်းသားများကွန်ရက်ကထုတ်ပြန်ထားကြောင်းဆောင်းပါးမှာဖော်ပြထားပါရှင်စစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုထောက်ခံအားပေးနေတဲ့စီးပွားရေးကုမ္ပဏီတွေထဲမှာဂျပန်နဲ့တောင်ကိုရီးယားလည်းပါဝင်ကြောင်း AI ပြောဆိုတဲ့ခေါင်းစဉ်နဲ့ South China Morning Post သတင်းစာမှာဖော်ပြထားတဲ့ AP ဆောင်းပါးကိုဆက်လက်တင်ပြမှာပါမြန်မာစစ်တပ်ပိုင် MEHL ဥပိုင် Limited နဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုတွေကိုဖျက်တောက်ဖို့လူခွင့်ရေးအဖွဲ့ AI ကအဲ့ဒီကုမ္ပဏီတွေကိုတိုက်တွန်းထားတယ်လို့ဆိုပါရယ်ဥပိုင် Limited နဲ့ဖက်ဆက်လုပ်ကင်ခြင်းအပြင်ရိုဟင်ဂျာတွေကိုစန့်ကျင်ဖိနှိပ်မှုတွေမှာငွေကြေးအရာအကူအညီပေးတယ်လို့ဖြစ်လိမ့်မယ်လို့ AI ကသတိပေးထားပါရယ်အထက်ချုပ်စက်ရုံတွေဖွင့်ထားတဲ့ Pan Pacific တောင်ကိုရီးယားကုမ္ပဏီကတော့စစ်တပ်ကြောထောက်နောက်ခံပေးထားတဲ့ဥပိုင်နဲ့ဖက်ဆက်လုပ်ကင်မှုတွေကိုအဆုံးသတ်ဖို့ရည်ရွယ်ထားကြောင်းထုတ်ဖော်ပြောဆိုခဲ့ပါတယ်။စစ်တပ်ကနေသူ့ရဲ့ကြီးမားလာတဲ့စီးပွားရေးကုမ္ပဏီကြီးတွေကတဆင့်မြမစီးပွားရေးကိုချုပ်ကင်ထားတယ်လို့ဆိုပါတယ်။ဒါကြောင့်လဲလူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်လို့စွပ်စွဲခံထားရတဲ့စစ်ကောင်းဆောင်တွေနဲ့တပ်မအကွဲတွေကိုအဲ့ဒီဖက်ဆက်လုပ်ကင်နေတဲ့နိုင်ငံသားနဲ့ပြည်တွင်းစီးပွားရေးကုမ္ပဏီတွေကထောက်ပံ့နေတယ်လို့ဖြစ်နေတယ်ဆိုပြီးဝေဖန်သူတွေကပြောဆိုခဲ့ကြတာပါ။ဒီကရတဲ့သတင်းဘက်ကထုတ်ပြန်ခဲ့တဲ့နိုင်ငံတကာလူငယ်ချမ်းသာခွင့်အဖွဲ့ရဲ့အစီရင်ခံစာမှာ1990ပြည့်နှစ်မှာစစ်တပ်ကတည်ထောင်ခဲ့တဲ့မြမစီးပွားရေးဥပိုင် Limited နဲ့ဆက်ဆက်ပတ်သက်မှုတချို့ကိုအသေးစိတ်ဖော်ပြထားပါတယ်။စစ်တပ်ရဲ့ဥပိုင် Limited နဲ့စီးပွားရေးအရဖက်ဆက်လုပ်ကင်နေတဲ့နိုင်ငံခြားကုမ္ပဏီတွေထဲမှာတောင်ကိုရီးယားတမနိထုတ်လုပ်ရေးကုမ္ပဏီဖြစ်တဲ့ POSCO International Pan Pacific ကုန်သွယ်ရေးကုမ္ပဏီနဲ့ Inno Group တို့ဖြစ်တယ်လို့ဆိုပါရယ်ဒါအပြင်အရင် British American Tobacco ပိုင် RMH Singapore PTE မြန်မာနိုင်ငံမှာကျင်းနီမိုင်းတပ်တူတွင်ဖက်ဆက်လုပ်ကိုင်နေတဲ့တရုတ်ဝမ်ပောင်ကုမ္ပဏီနဲ့ဂျပန်နိုင်ငံက Kirin Beer ကုမ္ပဏီတွေလည်းပါဝင်တယ်လို့ဖော်ပြထားပါရယ်ကီရင်အပါဝင်ဥပိုင် Limited နဲ့ဖက်ဆက်လုပ်ကိုင်နေတဲ့ပြည်တွင်းနဲ့နိုင်ငံခြားကုမ္ပဏီတချို့ကတော့AI ရဲ့အစီရင်ခံစာမှာတင်ပြထားတဲ့စိုးရိမ်မှုတွေကိုစုံစမ်းစစ်ဆေးနေကြောင်းတုံ့ပြန်ခဲ့ပါတယ်။ဒါပေမဲ့တခြားကုမ္ပဏီတွေကတော့တစုံတရာတုံ့ပြန်ခြင်းမရှိခဲ့ဘူးလို့ဆောင်းပါးမှာဖော်ပြထားပါတယ်ရှင
်။ VOA American Fan ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
ဆက်ပြီးအင်္ဂါညဆွေးနွေးခန်းကိုနားဆင်ရပါမယ်။ COVID-19 ရောဂါကူးစက်မှုဒဏ်အပြင်းထန်ခံစားခဲ့ရတဲ့တရုတ်နိုင်ငံမှာဒီဗိုင်းရပ်စ်ပိုးပြန့်နှံ့ကူးစက်မှုထိန်းချုပ်ရေးလှုပ်ဆောင်ခဲ့ပုံနဲ့တရုတ်လူထုလိုက်နာလှုပ်ဆောင်ခဲ့ပုံလက်ရှိမှာဗိုင်းရပ်စ်ကူးစက်မှုဒုတိယလိုင်းနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံအတွင်းလှုပ်ဆောင်နေပုံနဲ့မြန်မာလူထုရဲ့လိုက်နာလှုပ်ဆောင်မှုတရုတ်နိုင်ငံကစံတန်နေတဲ့ COVID ကာကွယ်ဆေးနောက်ဆုံးအခြေအနေတရုတ်ရဲ့ COVID ကာကွယ်ဆေးတန်ရင်းတမန်ခင်းအပေါ်မြန်မာနိုင်ငံအနေနဲ့ဘယ်လိုသဘောထားလှုပ်ဆောင်နေကြလဲစတာတွေကိုအခုဆွေးနွေးခန်းမှာနားဆင်ရပါမယ်။ဒီနိုင်ငံယူနန်ပြည်နယ်ကုမင်းမြို့အခြေစိုက်ဒီမြို့မှာဆက်ဆံရေးနဲ့မြန်မာအရေးလေလာသုံးသက်သူဒေါက်တာလှကျော်စောရန်ကုန်မြို့အခြေစိုက်မြန်မာအရေးလေလာသုံးသက်သူဒေါက်တာဇန်မျိုးသိန်းတို့ပါဝင်ဆွေးနွေးထားကြပါတယ်ကျွန်တော်ကြော်ကြော်သိမ့်ပ
ါဒေါက်တာလှကျော်စောနဲ့ဒေါက်တာဇန်မျိုးသိန်းဒီရီဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်မင်္ဂလာပါခင်ဗျာ
ဟုတ်မင်္ဂလာပါဗျာ
မင်္ဂလာပါရှင
်ဆိုတော့ဆရာမကအခုကကုမင်းပါနော်
ဟုတ်ကဲ့
ကုမင်းမှာဆရာမတို့စီမှာတော့အခုကကိုဗစ်ကငြိမ်နေတယ်နော်ဆရာ
မဟုတ်ကဲ့တော်တော်ငြိမ်သွားပါပြီကျမတို့ဟိုပုံမှန်တောင်ပြန်ဖြစ်နေပါပြီကိုတရုတ်ပြည်မှာသူပြည်တွင်းကကိုမထွက်တော့ဘဲနဲ့ဟိုနိုင်ငံခြားဝင်လာတဲ့လူတွေကြီးရှိတော့တယ်ပြောတယ်အဲ့ဒါလည်းပြိညာများဆားဆားမဟုတ်တနေ့ကို6ယောက်9ယောက်အဲ့ဒါတော့ရှိတယ်နောက်နိုင်ငံတကာဟိုနေ့နေ့တောင်မှသူတို့ပြန်ဖွင့်နေပြီဟိုလီယင်လိုင်းနေ့တောင်ပြန်ဖွင့်နေပြီပြည်တွင်းမှာလည်းသူကအဲ့ဒီခီးသွားလာရေးတွေပါတယ်အကုန်ခွင့်ပြုနေပြီ
ဟုတ်ကဲ့ဒါဆိုဆရာမတို့နေရာမှာတော့ပုံမှန်တိုင်းသွားလာလုပ်ကင်နေကြပြီပေါ့
ဟုတ်ကဲ့ဟုတ်ကဲ့ကျောင်းတွေလည်းဖွင့်ပြီလေစက်တမလာတည့်ရက်ကကျောင်းတွေဖွင့်ပြီတက္ကသိုလ်ရောပါရော
ဟုတ်ကဲ့ဟုတ်ကဲ့ကိုရံမျိုးသိန်းကရန်ကင်းမှာဝင်းမသိရန်ကင်းမှာက
လောက်လောက်ထိဖြစ်နေပြီတဲ့အချိန်တွေကကူးထားတာ
။ဟိုရန်ကဲကတော့အခုကျွန်တော်တို့လွန်ခဲ့တဲ့တနာရီလောက်ကတည်းကကျွန်တော်အိမ်သားမှာဒီတရုတ်နိုင်ငံသား၈ယောက်ကိုဟိုကွာရန်တင်းဝင်ဖို့လာပြီးတော့ခေါ်သွားတယ
်
။ခေါ်နေဆိုတာဒီမနေ့မှာဒီကျွန်တော်တို့ရန်ကဲမြို့နယ်မှာတရုတ်နိုင်ငံသား၂ယောက်ကိုကိုဗစ် -19 ပိုးတွေ့တယ်ပေါ့။အဲ့ဒီ၂ယောက်နဲ့ဆက်ဆက်တဲ့၈ယောက်ကိုကျွန်တော်တို့ရက်ွက်ထင်မှာခုနလေးတည်းလာခေါ်သွားတယ်။အဲ့တော့ရန်ကုန်ရဲ့အခြေအနေကတော့နည်းနည်းစိုးရိမ်ရတဲ့အနေအထားမျိုးရှိနေတယ်။ဒီနေ့ညကြီးညာတဲ့ပေါ့လေ။ဒီ၁၄ရက်နေ့ဓာတ်ခွဲအတီးပြူပထမအတုပ်မှာ180ဦးပိုးတွေ့တယ
်။ဟုတ်တယ
်။အဲ့တော့လက်ရှိအခြေအနေမှာကျွန်တော်တို့က3195ဦး
3200
ပိုးတွေ့ထားတယ်။3200နီးပါးဖြစ်နေပြီ။နောက်ပြီးတော့တင်ဆုံးတဲ့လူကလည်းပဲနော်32ဦးဖြစ်နေပြီအဲ့ဒီအခါကျတော့လက်ရှိကျွန်တော်တို့အထူးသဖြင့်တော့ပေါ့လေရန်ကုန်မြို့ရဲ့အခြေအနေကတော့တော်တော်လေးဟိုသတိထားမယ့်အနေအထားမျိုးဖြစ်နေတယ
်
နော်ဟိုအစိုးရဘက်ကရောနောက်ကျွန်တော်တို့ဟိုပရိသတ်ဘက်ကရောဒါလုံဆောင်မှုတွေတော်တော်များများတော့လုပ်ပြီးတော့လူတွေကိုတတ်နိုင်ကြပါပေါ့လေအကြောင်းတစ်စုံတစ်ရာမရှိလို့ရှိရင်အိမ်ပြန်မထွက်ဖို့အစောအောနေတာမျိုးတွေတော့အပြင်ထွက်ထိုင်ရင်လည်းပဲဒီ must up ပြီးတော့တွားဖို့ပေါ့လေအဲဒီလိုမျိုးတွေတော့တော်တော်လေးလှုပ်လှုပ်ရှားရှားတော့တွေ့နေရပါတယ်ဗျာ
ဆိုဆရာမကျွန်တော်ဆရာမစီကသိချင်တာကိုဗစ်စပြီးတော့ဟလာပြင်းထန်ကူးစက်ပြန့်နှံ့နေတရုတ်ပြည်ကအဲ့ဒီအခြေအနေကိုကင်တွယ်ခဲ့တာ ਨੇ အခုဆိုမြန်မာပြည်ရဲ့ data shop အပြင်းထန်တိုးနေတာဆိုတော့လက်ရှိမြန်မာပြည်မှာကိုဗစ်ကိုထိန်းချုပ်ဖို့အတွက်လှုပ်ဆောင်နေတာနဲ့ပတ်သက်ပြီးတော့ဆရာမနိုင်ရှိပြီးတော့ပြောရင်ဘယ်လိုများဆရာမနားလည်ပြီလဲ
ဟိုကျမကြည့်လာတော့ဟိုတရုတ်ကလောက်ဆောင်ချက်ပေါ့နော်ဒီကိုဗစ်ဆာဖြစ်လာကြတဲ့အဲဟို January လောက်မှာဖြစ်တာဟုတ်နော်တကယ်တော့ December လောက်ကမှဆာဖြစ်တာ January လဆန်းလောက်ကလေးကတော်တော်အချိန်ကြီးဆိုးတဲ့ခါမှာသူက January 28ရက်လောက်မှာထင်တယ်သူကတခါတည်း lockdown လုပ်လိုက်တာအဲ့တော့အဲ့လိုလုပ်ပြီးတော့သူက၄မျိုးအမြန်လို့ပြောတယ်မြန် lockdown လုပ်မြန်လူနာကိုမြန်ရှာမြန်ကွန်ထင်းလို့ပြီးတော့မြန်ကုပေါ့ဗျာအဲ့လို၄မျိုးအမြန်လုပ်ရေးဆိုပြီးသူကအဲ့လို formula နဲ့သူလုပ်ခဲ့တာပဲ
ဟုတ်ကဲ့
အခုဘနက်ကတော့ခင်ဗျားတို့ VOA ကဒေါက်တာဒေါခင်ချင်းကြီးနဲ့ interview မှာလဲဒေါခင်ချင်းကြီးပြောသွားတာအဲ့ဒီပုံနဲ့သူကပြောတာတော့ WHO ကတဲ့ဟိုအောင်မြင်တဲ့နိုင်ငံတွေရှိရနေပြီးတော့ပေါ့နော်အတွေ့အကြုံတွေယူပြီးသူတို့ကိုလည်းအချိန်မီဟိုညွှန်ကြားချက်တွေထုတ်နေတယ်တဲ့သူတို့လည်းဒါတွေကိုအကုန်လိုက်လုပ်နေတယ်ဆိုရင်တော့ဟိုပထမနှစ်ပတ်လောက်တော့ခုနကလည်းဒေါက်တာမြင်ထွေးပြောသွားတာဒီမှာကြားလိုက်တယ်နှစ်ပတ်လောက်တော့ရှိအောင်ပဲကြာဘာဖြစ်လို့လဲဆိုတော့ဒီကာလအတွင်းမှာ तू ကလွင့်နေသေးတာရှိသေးတာ
ဟုတ်ကဲ့
အဲ့ဒါကိုမြန်ဟိုထက်ထက်ရှာနိုင်ပြီးတော့မြန်ထက်ထက်အဲ့လိုวันนี้ทิ้งชุบไล่နိုင်ရင်တော့သူက2ပတ်လောက်ကြော်ပြီးရင်ကြာလာပဲလေသူကအဲ့လိုရှိပါတယ်တကယ်လို့နိုင်ရင်ပေါ့
ဟုတ်ကဲ့
ဘာလို့သူပြောတဲ့အထက်မှာလည်းပါတယ်ဒေါခင်ခင်ကြီးပြောတဲ့အထက်မှာဟိုရခိုင်ကိုသူတို့တော်တော်ထိန်းလိုက်နိုင်ပြီ
ဟုတ်တယ်ရခိုင်ကညင်သွားပြီ
အဲရခိုင်ကညင်သွားပြီအဲ့တော့အဲ့ဒီအတွေ့အကြုံနဲ့သူတို့ပြောတဲ့အတိုင်းတကယ်လုံနိုင်တယ်ဆိုရင်တော့ဒါမဲ့ရခိုင်နဲ့ရန်ကုန်နဲ့မတူတာတွေတော့ရှိတာပေါ့နော
်
ရခိုင်ကသူဦးကြီးသိသီးသာအတော်နည်းတယ်ရန်ကုန်ကျတော့သိသီးသာသိမြတာအဲ့ဒီပုံစံအတိုင်းလုပ်မယ်ဆိုရင်တော့တရုတ်ပြည်ရဲ့အတွေ့အကြုံရဆိုရင်တော့နိုင်နေနေထိနိုင်ပါပ
ါဟုတ်ကဲ့ဆိုကန်သူသိန်းရောအခုလက်ရှိလုပ်နေတဲ့ဟာပေါ်မှာကွန်သူသိန်းကိုယ်တိုင်ကတကယ်ကူးတဲ့နေရာမှာနေနေရတဲ့အခါကျတော့ကွန်သူသိန်းလက်ရှိလှုပ်ဆောင်နေရတဲ့အပေါ်မှာယုံကြည်စိတ်ချတဲ့ခံစားချက်မျိုးရလားဥပမာငါတို့တော့ကြာကြာမှာထိနိုင်မယ်ဆိုတဲ့ခံစားချက်မျိုးရလား
ဒီဥစ္စာကတော့ကျွန်တော်အမြင်ပေါ့ဗျာကျွန်တော်ရဲ့တူဦးရဲ့အမြင်ကတော့50-50ပဲလို့ကျွန်တော်မြင်တယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့စီမှာပြဿနာရှိတာ resource ပြဿနာရှိတယ်ဗျာ
။
အဲ့တော့ resource ပြဿနာရှိတဲ့အခါကျတော့လူသားရင်းမြစ်ပိုင်းရောနောက်ကျွန်တော်တို့ဟိုကရိယာတစားပလာပေါ့ဗျာပစ္စည်းဒီ physical resource ပိုင်းမှာရောလိုအပ်ချက်တွေရှိတဲ့အခါကျတော့ခုနပြောသလိုပေါ့ဗျာ။ကျွန်တော်တို့ဟို quarantine လုပ်ဖို့အတွက်လူတွေကိုများများရှာတယ်အလုံးစုပေါင်းပြီးရှာတယ်နောက်ပြီးတော့quarantine လုပ်မဲ့နေရာတွေကိုပို့တယ်အဲသို့တော်လည်းပဲခုနပြောသလိုပေါ့ကျွန်တော်တို့ကနေရာအခက်အခဲတွေလည်းနည်းနည်းရှိနေတာကိုတွေ့ရတယ်ဗျအဲ့ဒီအခါကျတော့အဲ့ဒါကိုလည်းတစ်ဖက်ကဒီကျွန်တော်တို့အစိုးရဘိုင်းသားပေါ့လေဖြည့်ရှင်းဖို့တော့တော်တော်တွန်းတွန်းတိုက်တိုက်နေတော့လုံနေတယ်အဲ့တော့ဒီနှစ်ခုပေါ့ဗျဒီဘက်ကတွန်းတွန်းတိုက်တိုက်လုံနေတဲ့အချိန်နေရဲ့နောက် resource ဘိုင်းစိန်ခေါ်မှုတွေရှိနေတာရဲ့ ਨੇ ဒီဘက်ကကျွန်တော်တို့တက်လာမဲ့ပေါ့လေဒီပိုးတွေ့လူနာအရေးအတွက်နဲ့ဟာဟန်ချင်းညီသွားရင်တော့ကျွန်တော်အမြင်အဖြစ်ကျွန်တော်တို့ထိန်းနိုင်တယ်လို့ကျွန်တော်မြင်တယ
်
။အဲသို့တော်လည်းပဲခုနပြောသလိုပိုးတွေ့လူနာရေတက်ကရမ်းများလာပြီးတော့ဟလာဟိုဒီဘက်ကကျွန်တော်တို့ပြင်ဆင်မှုပိုင်းမှာလိုအပ်ချက်တွေအားနည်းချက်တွေဖြစ်လာမယ်ဆိုရင်တော့ဒါနည်းနည်းဟ ပို့ပြီးတော့ကြက်တဲတဲ့အခြေအနေတခုဖြစ်သွားနိုင်တယ်လို့မြင်တယ်။ဒါပေမဲ့တစ်ဖက်မှာလည်းပဲခုနဒီကျမကြီးဝန်ကြီးဌာနဘိုင်းကတာဝန်ရှိပုဂ္ဂိုလ်တွေရောနောက်ပညာရှင်တွေရောပေါ့လေလက်ရှိကျွန်တော်တို့ကျင့်သုံးနေတဲ့ဒီမူဝါဒတွေကိုပြန်သုံးသပ်နေပြီးတော့အခြေအနေနဲ့လည်းလျောညီတွေဖြစ်တဲ့ပေါ့လေဒီမူဝါဒအပြောင်းအလဲကိုသူတို့လည်းပဲလုပ်ဖို့အတွက်ကိုသူတို့ဆိုင်းကျင်းနေတယ်လို့ကျွန်တော်နားလည်တယ်ပေါ့
ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်တို့လည်းအဲ့ဒါတော့ကြားထားပါတယ်ဆရာမနောက်တစ်ခုကဒီလူတို့ရဲ့အသိနဲ့လူတို့ရဲ့ပါဝင်မှုပေါ့ဆရာမတို့ဒီမှာဆရာမဒေတာမှာဆိုရင်လူတို့ရဲ့အသိနဲ့လူတို့ရဲ့ပါဝင်မှုကဘယ်လိုရှိကြလဲဆရာမ။အ
ော်တရုတ်ပြည်မှာကတော့ဒီလိုရှိတယ်ဗျာ။ဟိုအစတည်းကဟိုတရုတ်ပြည်သူလူတို့ကသူတို့အစိုးရအပေါ်မှာယုံကြည်မှုကြီးမားတယ်လေ။အစိုးရပြောရင်အမှန်တန်လိုက်လာတယ်သူတို့ဖြင့်အဲတရုတ်ပြည်သူတွေကသူတို့ယုံကြည်တာပေါ့ဗျာအစိုးရအပေါ်မှာ။အဲနောက်တစ်ခုကလည်းတရုတ်ကသူတို့အစတည်းကသူကတွင်းထားတဲ့စိတ်ကတူးချင်းလွတ်လပ်ခွင့်တို့တူးချင်းအခွင့်အရေးတို့တဲ့သူက community စိတ်ပေါ့ဗျာ။အော်လူအဖွဲ့အစည်းတစ်ခုလုံးကိုဝင်ပြုတဲ့စိတ်ကိုပို့သွင်းထားတာဖြစ်တော့ပြောရဆိုရတာတော်တော်အဆင်ပြေတယ်။အဲအဲ့ဒီဝူဟာမှာဆိုရင်အခုတော့သူတို့ documentary တွေပြန်ပြနေတယ်ဗျာ။ဟိုပြည်သူလူထုကကိုကအဲ volunteer စိတ်တတ်နဲ့ဝင်းကူတာတအားများတာလေသူကအဲဟိုတိအစိုးရကလှုံ့ဆော်တာဖြစ်တာနော်။အဲ့တော့အဲ့ဒီဟာလည်းပါတယ်။နောက်တရုတ်ခုနကဟိုဆရာပြောသလိုပဲဗမာပြည်မှာကတော့ resource နေတဲ့အမှန်ပဲ။တရုတ်ကချမ်းလဲချမ်းသာတာဟုတ်။တရုတ်ကပုံပေးနိုင်တာဟုတ်။အဲ့တော့ပစ္စည်းပစ္စည်းကဥမာအားဖြင့်ခင်ဗျာလိမ့်မြန်နေလိမ့်မြန်နေနဲ့ဖယ်တာတခါတည်းဟိုတရုတ်တက်မလို့ ਆ လေတခါမှတလောက်ဟိုနေများများဆဆသတို့ဟိုမရွှေ့ပြောင်းဘူးတဲ့ဒီလှုပ်ရှားမှုကတော်တော်ကြီးမားတယ်ပြောတယ်အကုန်ဟိုတနိုင်ငံလုံးမှာရှိတယ် ICU ဒိုင်းရဲ့ဆယ်ရာခိုင်နှုန်းကိုဒီလိုပို့တာပဲဒီအဲဝူဟာမှာကွာဆေးလက်သားက9သိန်းကျော်ရှိတယ်အဲ့ဒါကိုသူကဟိုဆယ်ရက်အတွင်းတနိုင်ငံလုံးမှာရှိတဲ့အဲဆေးလုံသား4000ကျော်တခါတည်းကိုပို့နိုင်တာလေအဲ့တော့နိုင်အဝန်တိုင်းကဆေးရုံတိုင်းကပြည်နယ်တိုင်းကလူအင်အားတွေထုတ်ထုတ်ပြီးတော့အဲ specialist တွေပေါ့နော် ICU တွေ ICU specialist တွေအဲကြောက်ကအနှလုံးနောက်ပြီးအဆုတ်အဲ့ဒီခါတွေအားလုံးအဲ specialist တွေ ICU တွေကဆယ်ရာခိုင်နှုန်းပစ္စည်းတွေကအစအကုန်ပို့တာအဲ့လို तू ကစူးစီးနိုင်တယ်လေ तू ကဘိုးဦးစီးတဲ့စနစ်လည်းဖြစ်တာ။အဲ့တော့ပစ္စည်းအင်အားလူအင်အားနောက်ငွေအင်အားငွေအင်အားလည်းတယောက်ကပုံးကိုပေးတာဖြစ်တာလေ
။
ဥပမာအပြင်ဆရာဝန်တွေဆရာမတွေဆိုစပြီးတော့အဲ့ခဲဝင်ကလေးကသုံးစပေးပလိုက်တာ။လာကလေ။သုံးစပေးပလိုက်တာ။အဲ့လိုဟာမျိုးတွေကအစဒီအစိုးရကလည်းအများကြီးအကုန်ကြခံနိုင်လူတို့ကလည်းအစိုးရအပေါ်မှာယုံကြည်ဆိုတော့တော်တော်မြန်သွားတာပေါ့ဗျာသူတို့လည်းအများကြီးအစာပိုင်းကဒေအောင်၆ချားတွေသူတို့လည်းတော်တော်ဖြစ်ပါလေဟိုအိုနင်းခွနင်းနေပေါ့ဗျာအဲ့ဒါတွေတော်တော်များများဖြစ်လိုက်ပါသေးတယ်ဒါကြောင့်မို့သူတို့ဝူဟန်ကဟိုအရာရှိကြီးတွေပါတယ်တော်တော်အပြောင်းလဲဖြစ်လိုက်သေးတယ်အဲအကုန်လုံးကိုနေရာတွေပြောင်းပလိုက်ပြီးတော့တချို့နေရာတကယ်လူတွေပြောင်းထည့်ပြထားလို့ပါလို့အဲ့ဒါတွေလည်းလွတ်လိုက်တာတွေလည်းရှိတယ
်
အစိုးရကတော်တော်နိုင်နိုင်နည်းနည်းကင်လိုက်နိုင်တယ်ပေါ့ဗျာနောက်တစ်ခုကပညာရှင်တွေပညာရှင်တွေကိုလည်းအစိုးရကပုံအပ်လိုက်တာအဲခင်ဗျားတို့အဲလူနာတွေအသက်ရှင်ရေးတာကျန်တာကျွန်တော်တို့အကုန်လိုက်လုပ်ပေးမယ်ဆိုပြီးတော့အဲပညာအဲလော့ကဒေါင်းလုပ်ဖို့ခေါင်းပြုတဲ့ပညာရှင်တွေပါတယ်အဲခုနေ့ကပဲစက်တင်ဘာလ12ရက်နေ့ကပဲသူတို့အဲပြည်သူ့ခမ်းမမှာအဲနိုင်ငံတော်တရားကောင်းစုတွေပါတယ်ပေးတာတွေ့ရတယ်အဲဆရာဝန်ကြီးတွေပေါ့ဗျာအသက်80ကျော်လေး90ကျော်လေးဟုတ်
ကဲ့ဆိုတော့ကိုရမျိုးသိရင်လက်ရှိဒီရင်ကူးဆက်မှုတလောက်တိုးနေတဲ့အချိန်မှာရောကွယ်မှုသိရင်မြန်မာလူလူရဲ့အနေအထားကိုဘယ်လိုတွေ့ရလဲလိုက်နာလှုပ်ဆောင်မှုအသိရှိမှုပေါ့နော်ကျွန်တော်တို့ရောဘယ်လိုသုံးသပ်ပြီးလဲ
အဲကျွန်တော်တို့ဟိုရန်ကုန်မှာတော့အခုရက်ပိုင်းပေါ့လေအခုရက်ပိုင်းမှာအဲတိတိတာတာပေါ့လေတော်တော်များများဟိုလိုက်နာလာတာကိုတွေ့ရတယ်အဲ့တော့တကယ်တမ်းပြောရင်ဗျာကျွန်တော်တို့စီမှာကတော့လော့ကဒေါင်းလုပ်ထားတာမဟုတ်ဘူးအဲ့တော့ဆင်မီလော့ကဒေါင်းသဘောမျိုးဖြစ်တဲ့အခါကျတော့နော်ဟိုရုံးတို့ကုမ္ပဏီတို့ကဖွင့်ထားတဲ့အခါကျတော့ဒီလမ်းပေါ်မှာတော့အသွားလာတွေရှိနေတယ
်
ဒါပေမဲ့အဲတော်တော်ကြီးတော့အတော်လာရောကြသွားတာတွေ့ရတယ်။နောက်ပြီးတော့တော်တော်များများလည်းပဲဟို mask တွေကိုပြန်တက်လာတာတွေ့ရတယ်။အဲ့တော့ကြားထဲမှာကျွန်တော်တို့ငြိမ်သွားတဲ့အချိန်လေးတစ်ခုမှာလူတွေကနည်းနည်းလေးပေါ့သွားတဲ့သဘောမျိုးတော့တွေ့ရတယ်။ဒါပေမဲ့အခုအဲသေဆုံးမှုတွေပိုးတွေ့မှုတွေတော်တော်လေးမြင့်တက်လာတဲ့အချိန်မှာတော့လူတွေရဲ့ဟိုသိမှုပါပေါ့လေနည်းနည်းလေးတော့ပြန်မြင့်တက်လာတယ်လို့တွေ့ရတ
ယ်။ဟုတ်
နောက်တစ်ခုကအဓိကတော့ကျွန်တော်တို့စီမှာ printer အဖွဲ့ကြီးလူမှုရေးအဖွဲ့ကြီးကဟိုတနိုင်ငံလုံးအတိုင်းတာနေပေါ့ဗျာသူတို့ကဟိုဝင်းညံပြီးတော့ပန့်မိုးပြီးတော့ဆောင်ရွက်နေတာကိုတွေ့ရတယ်
ဟုတ်ကဲ့
ဒါပေမဲ့ဟိုကျွန်တော်အမြင်ကတော့ပေါ့လေ အဲ့တော့အဲ့အရာတွေကိုသူတို့အကောင်လုပ်တဲ့လို့ကျွန်တော်မြင်တယ်။နောက်ဆုံးဟိုသတင်းထုတ်ပြန်တဲ့အပိုင်းမှာအစဟိုနောက်ပြီးတော့သတင်းမီဒီယာတွေနဲ့တွေ့တဲ့အပိုင်းမှာအစအဲဒီလိုတကယ်တမ်းကိုသတင်းမီဒီယာတွေဆိုတာကျွန်တော်တို့တီတူတူနဲ့ဒီအစိုးရဂျာမာတို့ကတရားတွေပဲလို့ပြောရှင်တယ်။အဲ့တော့အဲ့အရာတွေကိုသူတို့အကောင်လုပ်တဲ့လို့ကျွန်တော်မြင်တယ်။နောက်တစ်ချက်ကတော့အခုအချိန်မှာဘာတွေတွေ
So zaman cina aku setahu dua lagi cina ga di kawasan segi sapa no, dia juga kawasan topu sentani dia tema dia juga leh nak sungsi jauh ni dulu cina aku tinggal. Sama bulan yo, ini masih ni lulus ni kawasan ni betul biru sama parti thawa ni, umat sama lu pergi lah umat kawasan jauh mesuram yo, lu mesti tinggal sih bawa dia.
Oh, dia juga tua, oh, tapi ya senti biru abis ya, biru alu, waktu ni ya betul, ini gua tungguin. ที่อาวุธเรียต้องมันพิบไหลไปอีกว่าต้องมันสุดาจุลเลโก้ชีโอที่โยกาเรียกูตานี่อะไรนี่อะต้องมันเนื้อที่มาตัวพิสันต์สิสินี่อะไรดูเลยเลี้ยงเงินดูบารุมาเอลูดูมิวเรียวทุกคนปะเนาะเอาเสด็จมาเลยเอลูเยี่ยบอคนนี้พิวอะไรดูเลยบารุเอทุกคนพิบไหลไปเนี่ย
เออเวกซินอ่ะเออเวกซินโบคนนี้พิวเกเรเอออเมริกาตุ้มีจีเออโอ้บาเล่ปูโจอเมริกาตุ้มีอ่ะปูโจเปียชางเวเร่ปูโจชางเวอุดรหุ่นเนี้ยไอ้โหพิวเตะกองสูบไปเลยเช่นมาปาดีเด็ดตัวแต่งานเด็กคนนั้นเนี้ยสิตัวคนนี้เนี้ยปาละข้าจงนัวเลยจะรู้เวเร่น้าโหอีโบลาโหแอฟริกาที่ต้องตัวพิลตัวกาเวซีทุกเดือนมาปาลาละปอคู่ที่อะไรวูฮังโอ้เจนยูรีลาเนี่ยสักคนเดียวเนี้ยเดียวยาวอยู่มาชลามาปัตมาเซนจูนจูไลมาจูดิอาเซนเนี่ยคู่ ီကိုဗစ်ကာကွယ်ဆေးတန်ငင်းတမန်ငင်းလို့တော့မှာပြောတာရှိရယ်ဆိုတော့မြန်မာနိုင်ငံကိုတရုတ်ဘက်ကပြောထားတဲ့အတိုင်းမြန်မာနိုင်ငံကိုတရုတ်ကကိုဗစ်ကာကွယ်ဆေးပေးမယ်ဆိုရင်အဲ့ဒီအပေါ်မှာကွယ်ပြင်းဘယ်လိုတော့ရလဲ
ကျွန်တော်အမြင်ကတော့လက်ရှိဟိုကျွန်တော်တို့ကြုံတွေ့နေရတဲ့ဒီကတ်ယောဂါဘေးမှာကခေတ္တဟိုတစ်ဖက်ကပေါ့ဗျာဟိုကာကွယ်တာထိန်းချုပ်တာကုသတာအရေးကြီးတယ်လို့ဟိုကာကွယ်ဆေးပေါ့ဗျာတကယ်အရေးသွေးမိပြီးတော့တကယ်ဟိုဖြည့်ရောက်တဲ့ကာကွယ်ဆေးရဖို့ကလည်းအရေးကြီးတယ်လို့မြင်တယ်အဲ့တော့အဲ့လိုကာကွယ်ဆေးကိုကြည်ကြည်ပြန့်ပြန့်ရပြီဆိုတော့မှကျွန်တော်တို့ကခုနဒီဟိုစီးပွားရေးပြန်တက်မှတ်ဖို့လို့ဟိုစီးပွားရေးပြန်လဲထူထောင်ဖို့လို့ကိစ္စတွေပါဟိုဇက်တိုက်ဆောင်ရွက်နိုင်တဲ့အနေအထားမျိုးရှိနေတယ်အဲ့ဒီအခါကျတော့ကျွန်တော်တို့နိုင်ငံအနေနဲ့လည်းဒီကာကွယ်ဆေးရဖို့ကိုကျွန်တော်သိတဲ့လောက်ပေါ့လေဒီတရုတ်နိုင်ငံဘက်ကလည်းပဲအဆိုပြုထားတာရှိတယ်အဲ့နောက်ပြီးတော့တစ်ဖက်ကဟိုရုရှားဒီတာမန်ကြီးကလည်းဒီဆိုရှယ်မီဒီယာမှာရေးတဲ့အခါမှာဟဲ့လားမြန်မာဘက်ကရုရှားကိုလည်းပဲကန့်လန့်ထားတာမျိုးရှိတယ်။နောက်ပြီးတော့တစ်ဖက်ကကမ္ဘာ့ကျန်းမာရေးအဖွဲ့အစည်းလည်းပဲအာကျွန်တော်တို့မြန်မာနိုင်ငံကပူးပေါင်းပြီးတော့ဆောင်ရွက်နေတဲ့အပိုင်းတွေရှိတဲ့အခါကျတော့အဲဟိုကာကွယ်ဆေးကတော့ကျွန်တော်တို့လိုနိုင်ငံမျိုးတို့ကအင်မတန်မှအရေးကြီးတယ်လို့မြင်တယ
်။မှန်ပါတ
ယ်။ခုနပြောသလိုဘယ်ကနေရရပေါ့ဗျာ။မြန်မြန်ရတယ်တကယ်အရေးသွေးပြီးပြီးတော့တကယ်ကောင်းတဲ့ကာကွယ်ဆေးကိုမြန်မြန်ရမယ်ဆိုရင်ဒါကျွန်တော်တို့နိုင်ငံအတွက်ကိုအင်မတန်မှအရေးကြီးတယ်လို့မြင်တယ်တကယ်လို့အဲ့ဒီကာကွယ်ဆေးကိုကျွန်တော်တို့ကတရုတ်နိုင်ငံကနေရမယ်ဆိုရင်အဲကျွန်တော်အမြင်ကတော့ဒီတရုတ်သမ္မတကြီးဒီရှီချင်းပင်အမြဲတမ်းပြောနေတဲ့ပြည်သူချင်းဆက်ဆံရေးပေါ့ဗျာနှစ်နိုင်ငံကြားမှာပြည်သူချင်းဆက်ဆံရေးမြင့်တင်ဖို့အတွက်ကိုအင်မတန်မှကောင်းတဲ့အခြေအနေတစ်ခုကိုပံ့ပိုးပေးနိုင်လိမ့်မယ်လို့ကျွန်တော်ကတော့အဲ့လိုသုံးသပ်ပါတယ
်ဟုတ်ကဲ့ဆိုတော့ဆရာမဒီနေရာမှာတစ်ချက်ထက်စဉ်းစားစရာကကာကွယ်ဆေးရတယ်ဆိုတော့ဒီကာကွယ်ဆေးရမှပဲတစ်ကမ္ဘာလုံးကပုံမှန်အချိန်နဲ့နှီးပါပြန်ရောက်မှာပေါ့လေဒါတော့မှပဲ WHO ကပြောထားတာအရကာကွယ်ဆေးရပြီဆိုရင်တော့မှ27နှစ်ကိုမတိုင်ခင်မှာ ကိုဗစ်မတိုင်ခင်အချိန်တွေကလည်းပြောဖို့မျှော်လင့်လို့မရသေးဘူးဆိုပြီးပြောထားတာလေရှိတဲ့အခါကျတော့ကာကွယ်ဆေးကြတော့အများကြီးအရေးကြီးတာတည်ကြပါတယ်ဒါပေမဲ့တရုတ်ပြည်ကနေပြီးတော့မာဒီယိုပြည်နဲ့ကာကွယ်ဆေးရဲ့နောက်ွယ်မှာနှောင်ဆိုးတွေများပါလာနိုင်စရာရှိပါလား
တရုတ်ကဒီလိုရှိရဲ့ဗျသူပေးတဲ့ကူကရည်ရွယ်ချက်ကြီးရှိပါတယ်ဒါကတော့ဟိုနှစ်ချက်ပေါ့တခုကတော့ပထဝီအနေထားရပေါ့ဗျသူတို့လည်းပြောနေတာပဲလေအဲဟိုဘာလို့ဗမာပြည်နဲ့ကနယ်နိမိတ်ချင်းကပထဝီလေးထားရဆက်နေတာဟုတ်အဲ့တော့ဒီယောဂါကသူကသူ့နိုင်ငံတနိုင်ငံနဲ့သူကဟိုချုပ်ငင်းလို့မရဘူးလေသူကဟိုတခြားနိုင်ငံတွေချုပ်ငင်းมาဖြစ်တာဟုတ်အခုမနေ့ကရွှေလီကိုခိုးဝင်လာတဲ့အမျိုးသမီးတယောက်ကအဲဗိုင်းအဲပိုးတွေ့လို့ဆိုပြီးတော့ဟိုအဲရွှေလီကရက်ွက်တစ်ကွက်လုံးကိုတောင်မှသူတို့ဟိုလော့ခ်ဒေါင်းလုပ်လိုက်လေအဲ့တော့အဲ့ဒါမျိုးကအမြဲရှိနေတာဖြစ်တာအဲ့တော့ဗမာပြည်ကိုသူပေးဖို့ပေးရမှာဒါအပြင်တရုတ်မှာနိုင်ငံရေးရွေးချယ်လည်းရှိပါတယ်အဲဘာဖြစ်လို့လဲဆိုတော့သူကဒီလိုပြအခုတလောကသူကဒီအာရှနိုင်ငံ10နိုင်ငံနဲ့ပတ်သက်လို့ပါတရုတ်ကအများကြီးစီးရုံနေရတာရှိတယ
်။
ဘာဖြစ်လို့လဲဆိုတော့အခုတောင်တရုတ်ပင်လယ်မှာခင်ဗျားတို့လည်းကြားမှာပဲလေအမေရိကန်နဲ့ဖြစ်နေတဲ့ပြဿနာကအဲနည်းနည်းမဟုတ်ဘူးလေ။သူကဟိုမတော်တဆဟိုဘယ်လိုကောင်းလဲစစ်ပွဲအကြီးကြီးမဖြစ်တောင်မှအထီးမိခိုင်မိနေအဲပြဿနာတွေတက်နိုင်တဲ့ဟာကရှိနေတာဟုတ်။အဲ့လိုရှိနေတဲ့အခါမှာတရုတ်ကဒီတောင်တရုတ်ပင်လယ်တွင်းမှာအာဆီယံနိုင်ငံတွေနဲ့သူက code of conduct ပေါ့။အဲဒီဟိုယုံကြည်ချက်စာချုပ်အဲသဘောတူစာချုပ်တစ်ခုချုပ်ဖို့သူတော်တော်ကြိုးစားနေတယ်ဒီနှစ်ကုန်မှာရဖို့သူလုပ်နေတာဖြစ်တယ်အဲ့တော့အဲ့ဒီမှာတချို့အဲဒီနယ်မြေနဲ့ပတ်သက်လို့အရင်ပွားနေတဲ့နိုင်ငံတွေရှိတာပေါ့ဗျာဗီယက်နမ်တို့ဖိလစ်ပီးနိုအဲမလေးရှားတို့ဘရူနိုင်းတို့ဒီအာဆီယံထဲကအဲ့နိုင်ငံတွေရှိတယ်အဲ့တော့အဲ့ဒီနိုင်ငံတွေကိုအမေရိကန်ကမြှောက်ပေးပြီးတော့ဒီသူတို့ဒီချုပ်ဆောင်ခြင်းနဲ့စာချုပ်မချုပ်နိုင်အောင်လုံးနေမှာကိုသူတို့ကြောက်ပုံရတယ်ဒီလိုကတကြောင်မလို့အာဆီယံနိုင်ငံတွေသူအများကြီးစီးရုံတာဖြစ်ပါတယ်ဒါသူ့ရဲ့နိုင်ငံရေးရည်ချက်ပ
ါဟုတ်ကဲ့ဆိုတော့ကိုရမျိုးသွင်းရေဒါဆံမလည်းပဲပုံမှုလင်းလင်းသုံးသပ်ထားတာပဲရည်ရွယ်ချက်ကတော့ရှိတယ်ဟလာနောက်ွယ်မှာလည်းပဲနှောင်ဆိုးဘယ်လောက်ထိပါမလဲဟာနှောင်ဆိုးပါမလားမပါဘူးဒါဘယ်လောက်ထိပါဘူးမှာပြည်တွင်းမှာရှိနေတဲ့တရုတ်နိုင်ငံရဲ့အကျိုးစီးပွားတွေနဲ့ဆက်ဆံနေနိုင်သလားဘာလားဒါတွေကလည်းပဲကာကွယ်ဆေးကိစ္စမှာထည့်သွင်းစဉ်းစားစရာတွေဖြစ်လာမှာကိုရမျိုးသွင
်းအဲကျွန်တော်အမြင်ကတော့ဒီတရုတ်နိုင်ငံအနေနဲ့ဟဲ့လားမြန်မာပြည်သူလူထုအတွက်အနာကာကွယ်ဆေးကိုဟာဟိုတင့်တင့်ပြတာတဲ့ဈေးနဲ့ရောင်းပေးတာပဲဖြစ်ဖြစ်တော့ဒါမှမဟုတ်ရင်အကူအညီပံ့ပိုးတာပဲဖြစ်ဖြစ်အဲဒီလိုမျိုးလုပ်တဲ့နေရာမှာတော့နိုင်ငံရေးရတော့လကောင်းစီးပွားရေးရတော့လကောင်းတော့နှောင်ယူပါလာမယ်ဆိုရင်တော့အဲကျွန်တော်အမြင်အားဖြင့်တော့ယုံကြည်မှုတည်ဆောက်ရေးပေါ့ဗျာအဲ့ဒီအပိုင်းမှာလည်းနည်းနည်းအထိအခိုက်ဖြစ်နိုင်တယ်လို့ကျွန်တော်ကတော့အဲ့လိုသုံးသပ်ပါတယ်အဲ့ဒီလိုဖြစ်လာမယ်ဆိုရင်လည်းပြည်တွင်းမှာဒီဝေဖန်မှုတွေအမြင့်တက်လာနိုင်တယ်လို့မြင်ပါတယ်အခုနဆရာမပြောသလိုပဲပေါ့လေလက်ရှိအချိန်ဒီမှာကျွန်တော်တို့တရုတ်အတွက်ကတော့ဒီတောင်တရုတ်ပင်လယ်အရေးဟာအရေးကြီးတယ်လို့တစ်ဖက်ကကျွန်တော်တို့အိန္ဒိယသမုဒ္ဒရာအရေးဟာလည်းပဲတနည်းနဲ့တနည်းပိုအရေးကြီးလာတဲ့အနေအထားမျိုးရှိနေပါတယ်အဲ့ဒီအခါကျတော့အိန္ဒိယသမုဒ္ဒရာအရေးနဲ့ပတ်သက်ရင်ကျွန်တော်တို့မြန်မာနိုင်ငံဟာဒီတရုတ်ရဲ့အနောက်ဘက်ပြည်နယ်တွေဖွံ့ဖြိုးတိုးတက်ရေးနဲ့ဆက်ဆက်ပြီးတော့တော့အင်မတန်မှဖြူရမြောက်အရေးကြီးတဲ့နေရာမှာရှိနေတဲ့အခါကျတော့အဲဒီကိစ္စကိုလည်းပဲတရုတ်ခေါင်းဆောင်တွေအနေနဲ့အမြုံအမြင်ရှိရှိအဲတုံ့တဆင်းစားနိုင်မယ်လို့မြင်ပါတယ်။အဲနောက်ပြီးတော့ကျွန်တော်တို့နိုင်ငံမှာဒီကိုဗစ်နော်ဟိုထိန်းချုပ်ရေးကာကွယ်ရေးကုသရေးနဲ့ပတ်သက်ပြီးတော့လည်းဟလာကျွန်တော်တို့ဟိုဂျပန်နိုင်ငံကလည်းတိတိတတ်တာကိုအခုညီအပံ့ဖို့လုပ်နေတာတွေတွေ့ရပါတယ်။အဲဒီလိုပဲအိန္ဒိယနိုင်ငံကိုနောက်အနောက်နိုင်ငံတွေကရောကုညီပံ့ဖို့တာတွေထောက်ပံ့တာတွေကိုအကြီးအကျယ်လုပ်နေပါတယ်။အဲဒီအခါကျတော့အဲကျွန်တော်တို့နိုင်ငံအနေနဲ့ကတော့ဟလာကျွန်တော်တို့နိုင်ငံနဲ့ကျွန်တော်တို့နိုင်ငံသားတွေရဲ့အကျိုးအတွက်ကိုခုနပြောတဲ့နိုင်ငံရေးရစီးပွားရေးရနှောင်ကျိုးတွေမပါတဲ့အကူအညီမျိုးအထောက်ပံ့မျိုးကိုပို့ပြီးတော့လိုလားမယ်အဲ့ဒါကတော့လည်းတကယ်ယုံကြည်မှုတည်ဆောက်ရေးတကယ်နားလည်မှုတည်ဆောက်ရေးတော့တကယ်ပြည်သူချင်းဆက်ဆံရေးကောင်းမွန်ရေးအတွက်ကိုအထောက်အကူပြုလိမ့်မယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ
်ဟုတ်ကဲ့ပါခင်ဗျာပါဝင်ဆွေးနွေးပြီးတယ်ဒေါက်တာလှကျော်စောဒေါက်တာရမျိုးသိန်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ကျေးဇူးပါခင်ဗျာ
ဒီနိုင်ငံယူနန်ဂျီနယ်ကူမီမျိုးအခြေစိုက်တုံမြမဆက်ဆံရေးနဲ့မြန်မာအရေးလေးလာတုံတက်သူဒေါက်တာလှကျော်စောရန်ကုန်မြို့အခြေစိုက်မြန်မာအရေးလေးလာတုံတက်သူဒေါက်တာရန်မျိုးသိန်းတို့ရဲ့ဆွေးနွေးတုံတက်ချက်တွေကိုနားဆင်ကြရတာပါ COVID-19 အရေးပေါ်အခြေအနေကြောင့် VOA စီစဉ်တွေကိုယာယီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုဆွေးနွေးခန်းကိုအင်္ဂါနေ့ဒိုင်းလီလိုင်းစီစဉ်နေရမှာအစားထိုးထုတ်လွှင့်နေတာဖြစ်ပါတယ် VOA စီစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်ထူးပဲကျေးဇူးတင်ပါတယ်မီဒီယာဝေးကွာပြီးကျမ်းမာပျော်ရွှင်ကြပါစေကျွန်တော်ကြော်သိပ်ပါခင်ဗျာ
VOA မြန်မာပိုင်းရဲ့ကမ္ဘာတစ်လောက်ခီးသွားစီစဉ်ကနေကြိုဆိုပါရရှင်ကျမဆွမြတ်မောင်ပါအခုတစ်ခေါက်တော့အမေရိကန်ပြည်ထောင်စုတွေကအထင်ကြီးပြားလိုက်ကြီးတစ်ခုစီကိုတွားစားရမှာဖြစ်ပါတယ်နယူးယောက်မြို့က Fifth Avenue လမ်းမကြီးပေါ်မှာတည်ရှိတဲ့ Metropolitan အမှုပညာပြားလိုက်ကြီးစီတွားစားမှာပါသမက်လို့အတူကခေါ်ကြတဲ့ပြတိုက်ကြီးမှာကဘာတော်ကထူးကြတဲ့အမှုပညာလက်ရာတွေကိုလေ့လာဖို့အတွက်အခုပဲကဘာတော်ခီးသွားအစီအစဉ်ကနေတွားစားရအောင်ပါရှင်အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာတည်ရှိတဲ့ Metropolitan Museum of Art အမှုပညာပြတိုက်ကြီးဟာကဘာအထင်ကြီးပြတိုက်ကြီးတစ်ခုဖြစ်ပါတယ်ကမ္ဘာတဝန်းကအမှုပညာလက်ရာအစုံကိုပြသထားတဲ့ပြတိုက်ကြီးမှာလွန်ခဲ့တဲ့နှစ်ပေါင်း 9,000 ကျော်တည်းကရှိခဲ့တဲ့အမှုပညာလက်ရာတွေလည်းရှိပါတယ်။1890ခုနှစ်မှာစတင်တည်ထောင်ခဲ့တဲ့ကမ္ဘာနေရာစုံကရှာရှာပါပါထူးခြားတဲ့အမှုပညာလက်ရာတွေကိုခင်းကျင်းပြသလာခဲ့တာပါ။ရှင်ကြီးမှုချင်းခက်ချင်းမတူကြပေမဲ့အမှုပညာချင်းချိတ်ဆက်မှုရှိနေတယ်ဆိုတာကိုလည်းပြပွဲတွေလုပ်ပြီးမိမောင်းထိုးပြသလို့ရှိတာကြောင့်ပိတုကဖက်ရှင်ဒီဇိုင်းလေးလာသူတွေအတွက်ပညာရှာစရာနေရာကြီးတစ်ခုလည်းဖြစ်ပါတယ်။ The Mesh လို့အတူကခေါ်တဲ့ပြတိုက်ကြီးကနယူးယောက်မြို့ရဲ့နေရာနှစ်ခုမှာတည်ရှိပါတယ်။နာမည်ကျော် Fifth Avenue လမ်းမကြီးပေါ်မှာရှိတဲ့ The Mesh Fifth Avenue နဲ့အရင်ကနေ10မိုင်လောက်ကွာမှာတည်ရှိတဲ့ The Mesh Cloisters ဆိုပြီးတော့နှစ်နေရာခွဲထားတာပါ။နှစ်နေရာလုံးကိုကိုဗစ်ကပ်ရောဂါကြောင့်2020မတ်လဆန်းတဲ့ကပိတ်ထားခဲ့ရပြီးတော့ The Mesh Fifth Avenue ကိုတော့ဩဂုတ်လကုန်ပိုင်းမှာပြန်ဖွင့်ခဲ့ပါတယ်။ပြားလိုက်တမိုင်းမှာအခုလောက်ကြာကြာတခါမှမပိတ်ခဲ့ဘူးတာကြောင့်ပြားလိုက်ကိုပြန်လဲဖွင့်ရောအထဲဝင်နိုင်ဖို့အချိန်ယူတန်းစီစောင့်ခဲ့ကြသူတွေမနည်းပါဘူး။ပြားလိုက်အကြီးအကဲတွေကလည်းပြန်ဖွင့်နိုင်တာကိုတိတ်ကိုဝမ်းသာခဲ့ကြပါတယ်။
In our history of 150 years, we enclosed.
ပြားလိုက်နှစ်150တက်တမ်းမှာပြားလိုက်ကိုအကြာဆုံးဆိုလို့၃ရက်လောက်ပဲပိတ်ခဲ့ပူပါတယ်။ပိတ်ရတဲ့အကြောင်းရင်းတွေကလည်းနှစ်မုံတိုင်းကြာလို့2000ခုနှစ်စက်တင်ဘာလ17ရက်ကျန်းဖတ်တိုက်ခိုက်ခံရလို့ပိတ်ရတာမျိုးပါ။ဒီလိုမျိုး၅လခွဲလောက်တခါမှမပိတ်ခဲ့ဘူးပါဘူး။ဒါကြောင့်လည်းပြားလိုက်ပြန်ဖွင့်ရတာကိုကျွန်တော်တို့ကအတိုင်းထက်အလွန်စိတ်လှုပ်ရှားရတာပါ
။ပြားလိုက်ပိတ်ထားစဉ်ကပြားလိုက်မလာနိုင်သူတွေအတွက် online ကနေအမှုပညာတွေခန်းစားနိုင်ကြဖို့စီစဉ်ပေးထားပါတယ်။ဒါပေမဲ့လည်းပြားလိုက်ထဲမှာတစိမ့်စိမ့်ကြည့်ခန်းစားရတဲ့အရာသာမျိုးကိုလွမ်းနေကြတဲ့ပြည်သက်ကတော့အခုလိုပြားလိုက်ကိုပြန်လာနိုင်ကြတာကိုကျေးဇူးတင်ကြပါတယ်
။ I'm so excited. I have missed seeing art in real life. The images online are
wonderful. ညလေးရီကိုကိုရေးကြည့်ရှုခန်းစားရတဲ့အရာသာကိုလွမ်းနေရမှုကျွန်မကတော့တိတ်ပြီးတော့စိတ်လှုပ်ရှားနေပါတယ်။ online မှာကြည့်နိုင်တာတိတ်ပြီးတော့ကောင်းပါတယ်။ဒါပေမဲ့ကိုယ်တိုင်မြင်ရတွေ့ရတဲ့အရာသာမျိုးတော့နိုင်ရှင်လို့တော့မရပါဘူး။
1890ပြည့်နှစ်မှာစတင်ဖွင့်လှစ်ခဲ့တဲ့ The Mesh အမှုပညာပြတိုက်ကြီးဟာ2020မှာအနှစ်150ပြည့်ပါတယ်။နှစ်ပေါင်း150တထက်အတွင်းအမှုပညာပြတိုက်ကြီးဘလို့အသွင်ပြောင်းလဲလာခဲ့တယ်ဆိုတာကိုအထူးပြခန်းတွေလုပ်ပြီး2021ခုနှစ်နှစ်ဆမိုင်းအထိပြသထားပါတယ်။အသွင်ပုံစံမျိုးစုံနဲ့အမှုပညာလက်ရာပေါင်း150ကိုအထူးခင်းကျင်းပြသထားတာဖြစ်ပါတယ်။ပြတိုက်ကြီးရဲ့အမိုးအကာအောက်နေရာတွေမှာရင်မကပဲလေဟာနေနေရာတွေမှာလည်း installation art အမှုပညာလက်ရာတွေကိုပြသလို့ရှိတာမှအခုတစ်ခေါက်တော့ Mexico အမှုပညာရှင် Hector Zamora ရဲ့လက်ရာကိုပြသထားပါတယ် American နဲ့ Mexico နိုင်ငံကြားအများစိတ်ဝင်စားကြတဲ့ကိစ္စတစ်ခုဖြစ်တဲ့နေဆက်တပိုင်းအကြောင်းကိုအခြေခံပြီးအမှုပညာရှင် Zamora ကအုတ်ခဲတွေနဲ့အပေါက်ပါတဲ့ဒီဇိုင်းပုံစံမျိုးဖန်တီးထားပါတယ
် The wall is an obstacle.Normally when we think in a wall
ပုံမှန်အဖြစ်နေရင်တိုင်းလို့ပြောလိုက်ရင်အကာအစီးတစ်ခုမပြော့ပြောင်းတဲ့ခိုင်ခန့်တဲ့အရာကြီးတစ်ခုဖြစ်မြင်ကြပါလေ။ဒါပေမဲ့အပေါက်တွေပါတဲ့တိုင်းဆိုရင်တစ်ဖက်ကိုလှမ်းမြင်နိုင်တယ်၊နေရောင်ဖြတ်တန်းစိတ်ဝင်နိုင်တယ်။တိုင်းဆိုတာကြီးနဲ့တွဲနေတဲ့များအမြင်အားလုံးနဲ့ကွဲတဲ့အနှက်အဓိပ္ပာယ်တွေပေါ်လာစေပါလေ။ကျွန်တော်ကလက်ရှိလူမှုအတိုင်းဝိုင်းထဲမှာပြောနေကြတဲ့နေဆက်တွေခွဲခြားမှုတွေလို့တိတ်အရေးကြီးတဲ့အကြောင်းအရာကိုထင်ရှားတဲ့အမှုပညာလက်ရာမျိုးဖြစ်အောင်ဖန်တီးထားတာပါ။
ပြားလိုက်ကြီးကိုစတင်တည်ထောင်ခဲ့ချိန်တည်းကအမြင်သစ်တွေရင်ကျေးမှုအပြောင်းလဲတွေနဲ့အမြင်ဥတ္တရာသစ်စီကိုမျက်စိဖွင့်နားဖွင့်နဲ့တွားနေတဲ့ပြားလိုက်ကြီးရဲ့တမိုင်းကိုအနိကက်လေးလာနိုင်ကြဖို့အတွက်အခုလိုပြသမှုမျိုးလုပ်ရတာဖြစ်တယ်လို့ပြားလိုက်အကြီးကဲတွေကပြောပါတယ်ဒီလိုထူးခြားတဲ့အမှုပညာခင်းချင်းပြသမှုမျိုးတွေကိုလာကြည့်ချင်သူတွေအနေနဲ့ကိုဗစ်ကာယောဂါဖြစ်နေချိန်မှာပြားလိုက်ထဲကိုဝင်ဖို့ကြိုတင် booking လုပ်ထားဖို့တော့လိုပါတယ်
The governor's mandate is that it's 25% of your normal number of visitors.
ပုံမှန်အဲ့ဒီပမာဏရဲ့25ရာခိုင်နှုန်းပဲခွင့်ပြုရမယ်လို့အချုပ်အမူကခွင့်ပေးထားပါတယ်။ပုံမှန်ဆိုအခုလိုဩဂတ်လစနေနေ့မျိုးဆိုရင်ပြတဲ့ထဲမှာအဲ့ဒီ3000လောက်ရှိနေတတ်ပါတယ်။အခုအဲ့ဒီပမာဏရဲ့25ရာခိုင်နှုန်းပဲဆိုတော့8500လောက်ကိုပဲဝင်ခွင့်ပြုနိုင်မှာပါ
။ New York မြို့ Fifth Avenue လမ်းမကြီးပေါ်မှာတည်ရှိတဲ့ Metropolitan Museum of Art အမှုပညာပြတဲ့ကြီးဟာ ရှင်ကျင်းမှုအမွေအနှစ်တွေစုဆောင်းထားရာအဖွဲ့အစည်းကြီးတစ်ခုလည်းဖြစ်ပါတယ်။နှစ်ပေါင်း150တန်အတွင်းကမ္ဘာဒေသဆောင်ကအသွင်သဏ္ဍာန်အစုံအနုပညာဖန်တီးမှုတွေကိုပြသနေတဲ့ပြတိုင်းကြီးကအသက်ကြီးငယ်မရွေးအနုပညာအကြောင်းလေ့လာခြင်းခံစားခြင်းတွေကိုအမြဲတမ်းကြိုဆိုနေပါတယ်ရှင်။ကျွန်မဆွေမြမပါ
American Soya ရဲ့သဘောထားမြင်အားပေါ်ကိုတင်ပြပါတော့မယ်ရှင်။
ဘယ်လာရုစ်နိုင်ငံမှာဩဂုတ်လ9ရက်နေ့အာနာရှင်အလက်ဇန်ဒါလူကာရှန်ကာကိုမယိုးသားစွာပြန်လည်ရွေးကောက်တင်မြှောက်ပြီးနောက်ပိုင်းဖြစ်လာခဲ့တဲ့နိုင်ငံရေးမတည်ငြိမ်မှုတွေဟာဆက်လက်ဖြစ်ပွားနေသေးပါဘယ်လာရုစ်မှာလွတ်လပ်ပြီးတရားမျှတမှုရှိတဲ့ရွေးကောက်ပွဲတွေကျင်းပနိုင်ရင်းနဲ့အာနာလွှဲပြောင်းရေးကိစ္စတွေညှိနှိုင်းဆောင်ရွက်ဖို့အတွက်အတိုက်အခံနိုင်ငံရေးအင်အားစုတွေကအမျိုးသားညှိနှိုင်းဆောင်ရွက်ကောင်စီ NCCU ဖွဲ့စည်းခဲ့ပါတယ်လူကာရှန်ကာအစိုးရကယူသားစွာညှိနှိုင်းဆောင်ရွက်မဲ့အစားအတိုက်အခံအမျိုးသားညှိနှိုင်းဆောင်ရွက်ရေးကောင်စီအဖွဲ့ဝင်တွေကိုနိုင်ငံရေးရည်ရွယ်ချက်နဲ့စုံစမ်းစစ်ဆေးမှုတွေပြုလုပ်ပြီးသူတို့တွေကိုထိမ့်သိမ်းဖမ်းဆီးတာပြည်နှံတန်ပေးတာနဲ့ပြန်ပေးဆွဲတာစတာတွေပြုလုပ်ခဲ့ပါတယ်။စက်တင်ဘာ9ရက်နေ့ဟာအမျိုးသားညှိနှိုင်းဆောင်ရွက်ရေးကောင်စီအဖွဲ့ဝင်မာရီယာကလက်စနီကာဗာကိုမင်းစ်မြို့မှာပြန်ပေးဆွဲခဲ့တာနဲ့အမှုဆောင်အရာရှိချုပ်အိုင်ဗန်ခရော့ဆိုတိုင်းပြည်ကထွက်ပြေးသွားအောင်အာရမလှုပ်ဆောင်ခဲ့တာတွေအပေါ်အမေရိကန်အစိုးရအနေနဲ့အထူးစိုးရိမ်ပူပန်မှုဖြစ်ရပါတယ် NCC အဖွဲ့ဝင်တဦးဖြစ်သူ Maxims Neck ကလည်းနောက်တနေ့မှာဖမ်းဆီးထိန်းသိမ်းခြင်းခံခဲ့ရပါတယ်မိမိတို့ရဲ့ခေါင်းဆောင်ကိုလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲတွေရာတဆင့်ရွေးချယ်တင်မြှောက်ခွင့်ရှိတယ်ဆိုတော့ကို့မှာရှိနေတဲ့အခွင့်အရေးတွေနဲ့အညီငြိမ်းချမ်းစွာဆန္ဒဖော်ထုတ်တောင်းဆိုခဲ့ကြတဲ့အတိုက်ခံခေါင်းဆောင် Miss Kalensnikova နဲ့ဘယ်လာရုစ်ပြည်သူတွေကိုအမေရိကန်ပြည်ထောင်စုကချေချွကုန်ပြုပါတယ်။ဆန္ဒပြသူတွေကိုနေကင်းကြောင်တောင်မှရိုက်နှက်တာထောင်ပေါင်းများစွာဖမ်းဆီးခံကြရတာနဲ့ပြန်ပေးဆွဲခံကြရတာတွေအပါအဝင်အစိုးရရဲ့အကြမ်းဖက်ဖိနှိပ်မှုတွေကိုဆန္ဒပြသူတွေရင်ဆိုင်ခဲ့ကြရပါတယ်။ဘယ်လာရုစ်နိုင်ငံမှာဖြစ်နေတဲ့ဒီလူအခွင့်အရေးချိုးဖောက်မှုတွေမှာပါဝင်သူတွေပေါ်ပွင့်လင်းမြင်သာစွာအရေးယူနိုင်ရေးကိုအားပေးတဲ့အနေနဲ့ပြစ်မှတ်ထားအရေးယူမှုတွေလှုပ်ဆောင်ဖို့အမေရိကန်ပြည်ထောင်စုနဲ့လှုပ်ဖော်ကင်တဲ့မဟာမိတ်နိုင်ငံတွေကစီစဉ်နေပါတယ်။ Miss Klensnikova နဲ့မတရားစွာဖမ်းဆီးခံထားသူတွေဘေးကင်းလုံခြုံမှုရှိရေးအတွက်အမေရိကန်ကဘယ်လာရုစ်အာဏာပိုင်တွေကိုတောင်းဆိုကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီး Mike Pompeo ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဘယ်လာရုစ်အာဏာပိုင်တွေအနေနဲ့ကိုယ့်ပြည်သူတွေအပေါ်အကြမ်းဖက်မှုတွေရပ်တန့်ပြီးအမေရိကန်နိုင်ငံသား Vitali Shakhliarov အပါအဝင်မတရားစွာဖမ်းဆီးခံထားသူအလုံးကိုလွှတ်ပေးဖို့အမေရိကန်ပြည်ထောင်စုကတောင်းဆိုကြောင်းဒါအပြင်စစ်မှန်တဲ့ဘယ်လာရုစ်လူမှုအတိုင်းအဝိုင်းကိုကိုစားပြုသူတွေနဲ့အတိတ်ပဲရှိတဲ့ဆွေးနွေးမှုတွေပြုလုပ်ကြဖို့အမေရိကန်နိုင်ငံသားရေးဝန်ကြီး Mike Pompeo ကတောင်းဆိုလိုက်ပါတယ်ခင်ဗျာ
။ယင်းကျန်ဆိုရရဲ့သဘောထားမြင်အားကိုတင်ပြလို့ပြပါပြီ။
ဘုဒ္ဓဘာသာကျင့်သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာအခုဆက်လက်ပြီးသတင်းချင်းချုပ်ကိုဆက်လက်တင်ပြပေးတော့ပါမယ်ကိုဗစ် -19 ကူးစက်မှုမြင့်တက်နေတာကိုဥရောပနိုင်ငံတွေကြုံတွေ့နေရချိန်မှာပဲဥရောပတိုက်ရိုက်တွေကိုဗစ် -19 တိုက်ဖျက်ရေးဆုံးဖြတ်ဖို့တော့ချက်ကြတဲ့အခြေရောက်လာနေပြီလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကပြောပါတယ်အာရဗ်နိုင်ငံဖြစ်တဲ့အာရဗ်စဘာများပြည်တော်စု UAE နဲ့ဘရိတ်နိုင်ငံတို့နဲ့အစ္စရေးနိုင်ငံပုံမှန်တန်တမန်ဆက်ဆံရေးထူထောင်တဲ့လက်မှတ်ရေးထိုးပွဲအခမ်းအနားကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကအရှင်ဖြစ်အင်္ဂါနေ့ကလက်ခံကျင်းပပေးခဲ့ပါတယ်မြန်မာနိုင်ငံမှာ COVID-19 ကူးစက်မှုနှုန်းမြင့်မားလာချိန်မှာအတိုက်ခံကြိုက်ခံဖွံ့ဖြိုးရေးပါတီကတခြားပါတီ23ခုနဲ့တွဲပြီးထွေထွေရွေးကောက်ပွဲကျင်းပမယ့်ရက်ကိုရွှေ့ဆိုင်းပေးဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုတောင်းဆိုလိုက်ပါတယ်နိုဝင်ဘာလ10ရက်နေ့မှာကျင်းပဖို့ပြင်ဆင်ထားတဲ့ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးရွှေ့ဆိုင်းပေးဖို့တောင်းဆိုမှုတွေကိုရွေးကောက်ပွဲကော်မရှင်ကအခုချိန်ထိတုံ့ပြန်လိုက်လို့ကျွန်တော်မရှိသေးပါဘူးဗိုလ်တော်ဦးမနက်ခင်းအစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာဒီဝီကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်သောတာရှင်များကိုစိတ်ကြပါရှင်လန်းချမ်းမြေပါစေကျွန်တော်ရမ်းထောင်းပ
This program has come to you from the Voice of America, Washington.